Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရ2023ခုနှစ်နိုဝင်ဘာလ9ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိလိုင်းဒိုမီတာ3249လိုင်းလမ်မီတာ190ထုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
စစ်ပွဲပြီးသွားရင်ဂါဇာကိုဘယ်သူအုပ်ချုပ်မလဲဆိုတာကိုပါလက်စတိုင်းတွေကိုယ်တိုင်ပဲဆုံးဖြတ်ရမှာဖြစ်တယ်လို့အမေရိကန်အင်ပီရိုမျိုးသားလူမျိုးရေးကောင်စီပြောခွင့်ရသူကပြောသွားပါတယ်။တချိန်တည်းမှာပဲဂါဇာမှာတပ်ဖြတ်နေတာတွေရပ်ဆူတဲ့စာတမ်းဆွဲထားတဲ့ဂျပန်ကညီညာရေးတင်မောအီဂျစ်နိုင်ငံစစ်ကမ်းကိုဆက်ရောက်လာပါတယ်။ရှမ်းမြောက်ပိုင်းတိုက်ပွဲတွေမှာတော့ညီနောင်မဟာမိတ်၃ဘွဲ့ဟာကုန်းကိုင်ခိုင်တုံရှမ်းဒေသတွေကစစ်ကောင်စီတပ်စခန်းတချို့ကိုထပ်မံသိမ်းယူခဲ့တယ်လို့ MNDAA အဖွဲ့ကပြောပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့တွင်တဲ့အပြင်မြန်မာပြည်ရင်းကတိုက်ပွဲတွေအခြေအနေ NUG နဲ့ဆက်သွယ်မေးမြန်းချက် AAPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းလူ့အခွင့်အရေးစုရရှိတဲ့အကြောင်းအနာဘိုင်းတို့ဘက်ကတားမြစ်ကန့်သတ်မှုတွေလှုပ်လာတဲ့ရခိုင်ကအခြေအနေစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရပါမယ်။အပတ်စဉ်ခဏတွေထဲမှာတော့ Editor နဲ့ဆွေးနွေးခန်း Gen Z အားကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွင်တဲ့ကိုကိုငိမ့်ချန်အေးကပြောပြပေးပါအောင်ရှင်။
စပွဲပြီးသွားရင်တော့ဂါဇာကမ်းမြောင်ကိုဘယ်သူအုပ်ချုပ်မလဲဆိုတာကိုပါလက်စတိုင်းတွေကဆုံးဖြတ်မှာဖြစ်တယ်လို့အမေရိကန်သမ္မတအင်ဘူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူဂျွန်ကာဘီကပြောလိုက်ပါတယ်စပွဲအလွန်ကာလအုပ်ချုပ်ရေးမှာပါလက်စတိုင်းဥဆောင်တဲ့အုပ်ချုပ်မှုပါဝင်ပြီးဂါဇာကိုပါလက်စတိုင်းအာဏာပိုင်အောက်ဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသနဲ့အတူပေါင်းစည်းရမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဗိုလ်တုံးနှင့်အစိုးရဘက်ကပြောဆိုခဲ့ပြီးတဲ့နောက်မှာဂျွန်ကာဘီရဲ့အခုမှတ်ချက်စကားထပ်ထွက်လာတာပါအစ္စရေးကသိမ်းပိုက်ထားတဲ့အနောက်ဘက်ကမ်းအစိတ်ပိုင်းတွေကိုအုပ်ချုပ်နေတဲ့ပါလက်စတိုင်းအာဏာပိုင်ကဂါဇာကိုကြီးကြပ်တာကိုလိုလားသလားလို့သတင်းတောက်တွေကမေးမြန်းလာမှာပါလက်စတိုင်းတွေအနေနဲ့သူတို့ရဲ့အနာဂတ်ကိုသူတို့စီရင်ရမယ်လို့အမေရိကန်အစိုးရအနေနဲ့ယုံကြည်ထားကြောင်းဂျွန်ကာဗီကတုံ့ပြန်ပြောဆိုခဲ့တာပါဂါဇာနဲ့နောက်ဘက်ကမ်းဟာပါလက်စတိုင်းတိုင်းပြည်သူတွေပါလက်စတိုင်းပြည်သူတွေအတွက်ဖြစ်ပြီးသူတို့ဆန္ဒအတိုင်းမဲပေးဖို့နဲ့သူတို့နေထိုင်ရာအရက်မှာဘလို့အစိုးရမျိုးလိုချင်တယ်လဲဆိုတာကိုသူတို့ကိုယ်တိုင်ဆုံးဖြတ်ကြရမယ်လို့ဂျွန်ကာဗီကပြောပါတယ်။ပါလက်စတိုင်းရဲ့အနာဂတ်ကိုသူတို့ကိုယ်တိုင်ပဲဆုံးဖြတ်ရမယ်ဆိုတဲ့နိုင်ငံရေးဝန်ကြီးဘလင်ကင်ရဲ့ပြောဆိုချက်ကိုဂျွန်ကာဗီကထပ်လောင်းပြောဆိုခဲ့တာလည်းဖြစ်ပါတယ်။ Israel Hamas စပွဲကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးယာယီခိတ္တရပ်ထားဖို့အလက်ကျဥက္ကဋ္ဌဂျပန်နိုင်ငံကဥဆောင်တဲ့စီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံရေးဝန်ကြီးတွေကဗုဒ္ဓဟူးနေ့ကတောင်းဆိုနေချိန်မှာပဲဂါဇာကမ်းမြောင်ဒေသမှာလုံးဝအပြစ်ခတ်ရစေးတောင်းဆိုနေတဲ့ဂျပန်ခြေဆိုင်လူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ငင်းကြမ်းရေးလက်အမည်ရှိတဲ့သင်္ဘောကအီဂျစ်နိုင်ငံစိတ်ကန်ဆိုက်ကိုဗိုလ်တုံးနေ့ကစိုက်ကပ်လာပါတယ်။အလျား68ပေရှေလျပီတန်ကျိ9,800ရှိတဲ့ဒီငင်းကြမ်းရေးသင်္ဘောကြီးရဲ့ဘေးဘက်မှာဂါဇာမှာတပ်ဖြတ်နေတာတွေရက်ဆိုတဲ့စာတမ်းကိုချိတ်ဆွဲထားတာတွေ့ရပါတယ်။ဒီအစိုးရမဟုတ်တဲ့အဖွဲ့ဟာငင်းကြမ်းရေးသတင်းစကားတွေကဘာအနှံ့ပြန့်နေရေးနိုင်ငံတကာကိုအပျော်စီးသင်္ဘောနဲ့လှည့်လည်သွားလာလေးရှိတဲ့အဖွဲ့ဖြစ်ပါတယ်ကျွန်တော်တို့ရဲ့ငြိမ်းချမ်းရေးသင်္ဘောကြီးကနှစ်40သမိုင်းကြောင်းရှိပါတယ်ဂါဇာမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုလက်မခံနိုင်လို့ဂါဇာကမ်းမြောင်မှာဖြစ်နေတာတွေကိုရပ်တန့်စေချင်ပါတယ်ဒါကိုလှည့်လျူမရှိနိုင်တော့လို့နိုင်ငံတကာအတိုင်းဝိုင်းကိုကဘာကိုသိစေချင်လို့ကျွန်တော်တို့ရဲ့အတန်တွေကိုမြင့်တင်ဖို့လိုပါတယ်လို့အဖွဲ့ရဲ့အမှုဆောင်ကော်မတီယာတာကီခီယာမာဆူမီကိုကပြောပါတယ်ဒီငင်းငယ်သမောပေါ်မှာအရှနိုင်ငံသားအဖွဲ့ဝင်1800ပါဝင်ပြီးဩဂတ်လတည်းကကမ္ဘာတဝန်းနိုင်ငံပေါင်း20ကစိတ်ကန်း24ခုကိုတွားရောက်လဲပတ်နေတာဖြစ်ပြီးကမ္ဘာငင်းငယ်ရေးကိုမြင့်တင်ဖို့နဲ့ယဉ်ကျေးမှုဖလှယ်ရေးအစီအစဉ်တွေပါဝင်ပါတယ်ရုရှားနဲ့တရုတ်နိုင်ငံတွေကြားစစ်ဘက်ဆိုင်ရာဂျိုလူဆက်သွယ်ရေးစနစ်အပါအဝင်တခြားကာကွယ်ရေးနည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုတိုးချဲ့တဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်တရုတ်စစ်တပ်ရဲ့ဒုတိယစစ်ဦးစီးချုပ်ပိုချုပ်ကြီးဆောင်ယူစီယာနဲ့တွေ့ဆုံတဲ့ရုပ်မြင့်သံကြားမိန်ကောမှာပူတင်ကရီမန်းချက်ကြီးမားတဲ့လက်နက်စီမံကိန်းတွေပါတဲ့တရုတ်နဲ့မိတ်ဖက်ဆက်ဆံရေးအကြောင်းကိုပြောဆိုခဲ့တာပါနည်းပညာမြင့်နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်မှုကိုပိုပြီးဦးစားပေးမယ်လို့ပူတင်ကပြောပါတယ်ဒါကနှစ်နိုင်ငံကြားပုံမနီးကပ်လာမဲ့ကာဝေးဆိုင်ရာချိတ်ဆက်မှုတွေဖြစ်လာမဲ့သဘောကိုအချက်ပြတဲ့ကြေညာချက်လည်းဖြစ်ပါတယ်ဗိုလ်တုံးနဲ့တွေ့ဆုံမှုအတွင်းပူတင်ကတရုတ်အကူအညီနဲ့အာရှပစိဖိတ်ဒေသမှာရုရှားရဲ့ဩဇာလွှမ်းမိုးမှုကိုတိုးချဲ့ဖို့စီစဉ်ထားကြောင်းလည်းပြောပါတယ်အ အမေရိကန်ကမဟာမိတ်အဖွဲ့ဝင်တွေကိုအာရှပစိဖိတ်ဒေသမှာတင်းမာမှုတွေဖြစ်အောင်လှုံ့ဆော်ပြီးဒေသရဲနိုင်ငံတွေအပါအဝင်စစ်ဖက်နိုင်ငံရေးမဟာမိတ်သစ်တွေဖန်တီးဖို့ကြိုးပမ်းနေတယ်လို့ပူတင်ကဆွဆွဲပြောဆိုပါတယ်ဒါကိုရုရှားနဲ့တရုတ်နိုင်ငံတွေကတည်တည်ငြိမ်ငြိမ်နဲ့ဟန်ချက်ညီတုံ့ပြန်နေတယ်လို့လည်းပူတင်ကပြောပြီးနှစ်နိုင်ငံလုံးကြုံရေးမြင့်တင်ရေးလေတပ်နဲ့ရေတပ်ပူးတွဲလက်ချက်မှုတွေလုပ်ခဲ့တာကိုဥပမာပြုပြောခဲ့ပါတယ်တရုတ်စစ်ဘုတ်ချုပ်ကြီးဘက်ကလည်းပူတင်ရဲ့ခေါင်းဆောင်မှုအောက်မှာရုရှားဟာအနောက်နိုင်ငံတွေရဲ့ပိတ်ဆို့ရေးယူမှုတွေရင်ဆိုင်မှာခိုင်မာစွာရပ်တည်နေပြီးဖိအားတွေကိုကြန့်ကြန့်ခံနေတယ်လို့ချီချူးပြောဆိုသွားပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိ92.32kHz 9335နဲ့9383ညာ92.69kHz 6153ညာပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505ရိုးအနီးပြီးထုတ်လွှင့်ပြနေပါရခင်ဗျာ
VOA ရဲ့ခြားသာပရိနေမနဲ့သတင်းတွေကိုဆက်လက်တင်ပြနေပါရခင်ဗျာရှမ်းမြောက်တိုက်ပွဲတွေမှာ MNDA ကိုကန့်တက်ကစခန်းတွေဆက်သိမ်းနေတယ်လို့ကြေညာနေတဲ့တပြိုင်နက်မှာပဲရှမ်းမြောက်တိုက်ပွဲတွေစတင်ပြီးနောက်ပိုင်းပထမဆုံးအကြိမ်အဖြစ်နိုဝင်ဘာ8ရက်မနေ့ပိုင်းကနိုင်ငံတော်ကာကွယ်ရေးနဲ့လူမျိုးရေးကောင်စီအစည်းအဝေးကိုစစ်ကောင်စီကခေါ်ယူကျင်းပခဲ့ပါတယ်ဒီအစည်းအဝေးမှာအနာသိစစ်ကောင်းဆောင်က MNDA ကိုကတ်တက်အနေနဲ့ဝါနယ်မြေအတွင်းမှာကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ခဲ့တာတရုတ်နိုင်ငံထုတ်အဝေးတင်း drone တွေကိုအဓိကထားအသုံးပြုပြီးဘုံကျဲတိုက်ခိုက်ခဲ့ကြောင်းပြောပါတယ်အခုတိုက်ပွဲတွေကိုအဓိက MNDA ကကိုကတ်တက်ကမူရစေဝါထုတ်လုပ်နိုင်မှုလောက်ကင်ဒေသမှာအာနာတီစောက်တဲ့အနေနဲ့တိုက်ခိုက်ခဲ့ကြောင်းစွပ်စွဲပြောဆိုပါတယ်တိုက်ပွဲတွေကြောင့်အိန္ဒိယချင်းတရုတ်နဲ့ဆက်ဆံရေးထိခိုက်နိုင်တယ်လို့တရုတ်ဘက်ကခြေစံတွေကြားတယ်ဆိုတဲ့ပြောဆိုမှုတွေကြောင့်နဖက်တာဝန်ရှိသူတွေကဖြေရှင်းနေရတယ်လို့ဆိုပါတယ်။နေဇက်ဒေတာတိုက်ပွဲဖြစ်လို့စစ်ကောင်စီဘက်ကအထူးကန့်သက်ထိန်းသိမ်းဆောင်ရွက်ခဲ့ကြောင်းလည်းတရုတ်နဲ့ဆက်ဆံရေးကိုအလေးပေးပြီးစစ်ကောင်ဆောင်ကပြောပါတယ်။ဒါပေမဲ့ဒီတိုက်ခတ်မှုတွေလုပ်ဖို့ MNDA ကိုကန့်တက်အနေနဲ့2022ခုနှစ်ဖြစ်ရပြင်ဆင်ခဲ့ပြီးဒီအကြောင်းကိုမဟာမိတ်တွေနဲ့သူတို့ရဲ့မိတ်ဆွေတွေအားလုံးသိတယ်လို့ပြောခဲ့ပြီးမြောက်ပိုင်းမဟာမိတ်နဲ့တရုတ်နိုင်ငံတို့ကြားကဆက်ဆံရေးကိုတော့တိုက်ရိုက်ပြောမသွားပါဘူး။ဒီကာလုံအစည်းအဝေးကိုယာယီသမရဖြစ်စစ်ကောင်စီကဆက်ထားတဲ့အရင်ဒုသမရဦးမြင့်ဆွေအပြင်ဆက်နာသိန်းငင်ကရတဆိုးအပ်ခဲ့ဒုသမရတူဖြစ်တဲ့ဟန်ရီဘန်တီယူနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်တို့လည်းတက်ရောက်ခဲ့ကြပါတယ်။အဲဒီမှာဦးမြင့်ဆွေကတက်မတော်အနေနဲ့ဒီအရေးကိုမဆောင်ရွက်ခဲ့ရင်တိုင်းပြည်အစိတ်စိတ်အမွှာမွှာကွဲသွားနိုင်ကြောင်းပြောပြီးတက်မတော်ကိုတနိုင်ငံလုံးကထောက်ခံဖို့လိုအပ်ကြောင်းတိုက်တွန်းသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ပေါ်ဆွဆွဲထားတဲ့သူ့ရဲ့အိမ်ချမ်းမြေလုပ်ငန်းတံမိုးပေါ်လိမ်လည်ပြီးတံမိုးမြင့်ပြတ်သားခဲ့ကြောင်းဆွဲချက်နဲ့ပတ်သက်တဲ့နယူးယောက်မြို့ကတရားရုံးချင်းမှာဗုဒ္ဓဦးနှစ်ကသမီးဖြစ်သူအိုင်ဗန်ကာထရန့်လာရောက်ထွက်ဆိုခဲ့ပြီးသူ့ရဲ့ဖခင်ကုမ္ပဏီမှာလုပ်ကင်ခဲ့တဲ့အိမ်ချမ်းမြေအယောင်းဝယ်အသေးစိတ်အချက်လက်တွေကိုမမှတ်မိကြောင်းထွက်ဆိုခဲ့ပါတယ်။ဒါဟာအရင်ဘက်ကထွက်ဆိုခဲ့ကြတဲ့သူ့ရဲ့တခြားမောင်နှမတွေဖြစ်ကြတဲ့ဒေါ်နယ်ထရန့်ဂျူနီယာနဲ့အဲရစ်ထရန့်တို့ထွက်ဆိုခဲ့တယ်လို့ပဲအိုင်ဗန်ကာကလည်းတရားသူကြီးကမတမာမှုမြောက်ချောင်းစီရင်ဆုံးဖြတ်ထားပြီးဖြစ်တဲ့အငင်းပွားဝယ်ထရန့်ရဲ့လုပ်ငန်းတံမိုးဖြတ်တဲ့နီးလန်းတွေကသူတို့နဲ့မသက်ဆိုင်ကြောင်းထွက်ဆိုသွားခဲ့တာပါသမရာဟောင်းထရန့်ကိုယ်တိုင်ကတော့ကုမ္ပဏီပိုင်ဆိုင်မှုတွေရဲ့ခမန်းကျေတံမိုးတွေကိုတွက်ချက်ရမှာအချက်လက်မတိကျတာတွေပါခဲ့ကြောင်းတရားခွင်မှာထွက်ဆိုခဲ့ပြီးဖြစ်ပါတယ်သမီးဖြစ်သူအိုင်ဗန်ကာဟာဒီမှုမှာဖခင်ဖြစ်သူထရန့်နဲ့တခြားမောင်နှမမွေးချင်းတွေလိုတရားခံဖြစ်ဆွဆွဲခံထားရတာတော့မဟုတ်ပါဘူး2024ခုမှာသမရရွေးကောက်ပွဲအတွက် Republican သမရလောင်းဖြစ်ထိတ်ဆုံးကဥဆောင်နေတဲ့သမရဟောင်းထရန့်ကတော့အချက်လက်မှားယွင်းတာတချို့ရှိပေမဲ့ဥပဒေမဲ့လှုပ်ဆောင်ခဲ့တာမရှိကြောင်းနဲ့ဒီဆွဆွဲချက်ကနိုင်ငံရေးပြလိုက်မှုနဲ့ရွေးကောက်ပွဲကိုနှောက်ယှက်ဖို့ဝင်ရောက်ဆွဖက်ချက်ဖြစ်ကြောင်းပြန်လည်ဆွဆွဲထားသလိုသမီးဖြစ်သူ Ivan ကိုတရားခွင်မှာအတင်းကျပ်ထွက်ဆိုဖို့စင့်ခေါ်ခဲ့တယ်လို့လည်းသူ့ရဲ့လူမှုမီဒီယာစာမျက်နှာကတဆင့်ပြောဆိုထားပါတယ်American တရုတ်ကြားတန်တမန်ဆက်ဆံရေးတင်းမာနေခြင်း Washington DC မြို့တော်က Smithsonian တရိတ်ဆန်ရုံမှာအငှားချထားတဲ့တရုတ်နိုင်ငံရဲ့ Panda ဝက်ဝင်ကြီး3កောင်ဟာဗုဒ္ဓဦးနေမှာပဲတရုတ်နိုင်ငံကိုပြန်သွားခဲ့ရပါပြီ Panda တွေအိမ်ပြန်ခဲ့ရတာစာချုပ်အတိုင်းပါအချက်လက်ကြောင့်ဖြစ်ပေမဲ့အရှိန်အနောက်ကြားပထဝီနိုင်ငံရဲ့အကွဲအပြားတွေကျယ်ပြန့်လာတာနဲ့အမျှဒီ Panda တွေအိမ်ပြန်ခီးဖြစ်ခဲ့ရတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်တရုတ်ဆိုကကမ္ဘာနိုင်ငံတွေမှာအငှားချထားတဲ့တရုတ်ပြည်ပေါက်ပန်တာဝက်ဝင်တွေကိုသူနဲ့ဆက်ဆံရေးကောင်းမွန်တဲ့နိုင်ငံတွေမှာပဲဆက်ထားလို့ရှိတယ်လို့ဆိုပါတယ်အခုနောက်ပိုင်းမှာဆက်ဆံရေးတင်းမာလာတဲ့အနောက်နိုင်ငံတချို့က အငှားစာချုပ်တက်တန်းတိုးလင့်မရှိဘူးလို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်အခုတရုတ်ပြည်ကိုပြန်သွားခဲ့ရတဲ့အသက်25နှစ်နဲ့26နှစ်အရွယ်အသီးသီးရှိကြတဲ့ပန်ဒယ်ဝတ်ဝင်နှကောင်ဟာတက်ခရက်2000ခုနှစ်တုန်းကအမေရိကန်ကိုရောက်ရှိခဲ့ပြီးဝါရှင်တန်ကထရိတ်ဆိုင်ရုံမှာထားခဲ့တာပါသူတို့နှကောင်ကတစဉ်2020ခုနှစ်မှာအင်္ဂလိပ်လို Little Miracle အန်ဂျီပွဲသားပေါက်လေးလို့အမည်ပေးထားတဲ့ပန်ဒယ်ဝတ်ဝင်ပေါက်လေးမွေးဖွားခဲ့ပြီးအခုခါမှာတော့ပန်ဒယ်သားမိသားဖ3ယောက်လုံးဟာ19နှစ်ကြာကုန်တင်လျင်စီပီတရုတ်နိုင်ငံချန်တူးမြို့ကိုပြန်သွားခဲ့ရတာပါဒီနှစ်တွင်မှာ Swissponian ထရိတ်ဆိုင်ရုံကပန်ဒယ်တွေအတွက်ကျွေးမွေးဆေးအပါအဝင်အကုန်ကြအလုံးချခံခဲ့ရပြီးတရုတ်နိုင်ငံကိုလည်းနှစ်စဉ်ဒေါ်လာ5သိန်းပေးခဲ့ရပါတယ်လာမယ့်2024ခုနှစ်မှာဂျော်ဂျီယာပြည်နယ် Atlanta ထရိတ်ဆိုင်ရုံကပန်ဒယ်တွေကိုလည်းတရုတ်နိုင်ငံကိုပြန်လည်ပေးရဖို့ရှိနေပါတယ်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချမ်းဤပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်စကိုင်းနဲ့ရှမ်းမြောက်ကမြို့သိမ်းတိုက်ပွဲတွေကိုကြည့်ရင်အင်အားကောင်းပါတယ်ဆိုတဲ့စစ်ကောင်စီတပ်တွေအလင်းမြန်ပြုတ်ကွဲလာတာတွေ့ရကြောင်း NUG သမရာယုံပြောခွင့်ရဥကျော်စောက VOA ကိုပြောပါတယ် NUG ဥဆောင်တဲ့တပ်တွေဒေသခံကာကွယ်ရေးတပ်တွေနဲ့မဟာမိတ်တိုင်းရင်းသားအဖွဲ့တွေရဲ့စစ်စင်ရေးနဲ့လက်ရှိစစ်ကောင်စီရဲ့အခြေအနေအပေါ်NUG ရဲ့အမြင်နဲ့ပတ်သက်လို့ဥကျော်စောကိုမိုက်အင်ချင်းနိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
။အခုစကိုင်းတိုင်းကောလင်းမြို့ကိုတိမ့်ပိုက်တဲ့တိုက်ပွဲမှာ NUG ကဘလို့အခန်းကဏ္ဍကနေပါဝင်ခဲ့လဲရှင်
။ဟုတ်ကဲ့အခုစကိုင်းတိုင်းကောလင်းမြို့ဆိုတော့လေဒီခရိုင်အဆင့်ရှိတဲ့မြို့ပေါ့နော်ပထမဆုံးအနေနဲ့ကျွန်တော်တော်လိုင်းအင်အားစုတွေကပထမဆုံးခရိုင်အဆင့်ရှိတဲ့မြို့တစ်မြို့အပြေးပိုင်တိမ့်ပိုက်နိုင်ခဲ့တော့ပေါ့နော်အိမ်ပါတက်ခွဲရတော့ပူပေါင်းစစ်စင်ရေးပါကျွန်တော် KIA ပါပါတယ်ကျွန်တော် NUD အောက်မှာရှိတဲ့ PDF ဖွဲ့တွေပါတယ်တခြားဟိုဒီမဟာမိတ်လက်နက်ကိုင်ဖွဲ့တွေအမတ်တစ်စစ်တွေတော့ရဲ့ခုတ်ကဲမှုအောက်မှာရှိတဲ့တပ်ဖွဲ့တွေပူပေါင်းပါဝင်တက်ခိုက်ကြတာဖြစ်ပါတယ
်ဆိုတော့ရေရှင်းမှာဒီအခြေအနေရောဘလို့စက်ထိန်းထားနိုင်မယ်အနေထားရှိမလဲရှင်ဥပမာဆိုရင်ခုမျိုးတွေနေမျိုးတွေကိုတင်ပိုက်လာတဲ့အခြေအနေကိုဟိုဘလောက်ထိ NUG ဘက်ကရောဒါမှမဟုတ်ဒီမဟာမိတ်တပ်ပေါင်းစုတွေအနေနဲ့ရောဘလောက်ထိထိန်းသိမ်းနိုင်မလဲ
โอเคအဲ့တော့ပြောမယ်ဆိုရင်တော့ဟောတော့ကျွန်တော်ပြန်ရောင်းပြန်ပြောချင်ပါတယ်ဒီအချမ်းပတ်စစ်တပ်ကိုလူအများတော်တော်များများမြန်မာနိုင်ငံမှာအင်အားအကောင်ဆုံးအဖွဲ့အစည်းတစ်ခုအနေနဲ့တတ်မှတ်ကြတယ်ယုံကြည်ခဲ့ကြတယ်ဘယ်တော့မှမပြိုလဲနိုင်ဘူးလို့ဟောထင်ခဲ့ပြောခဲ့ကြတယ်ဒီအခုတော်နေအင်အားစုတွေတိုင်းသားလက်နက်ကိုင်ဦးစုတွေဥဆောင်ပြီးတော့တော်နေအင်အားစုတွေအချက်ချက်တညီတညွတ်တဲ့ပူတွဲပြီးတော့တိုက်ပွဲတွေဝင်တဲ့အခါမှာမပြိုခွဲနိုင်ဘူးလို့သူများတွေထင်ခဲ့ကြတဲ့အင်အားအကောင်ဆုံးတော့ institution strongest institution ကိုထင်တဲ့စစ်တပ်ကအချင်းအတူတွင်းမှာတော့ကျူခွဲကြဆင်းသွားတော့တွေ့ရဆိုတော့ဒီစစ်တပ်ကဒီကျွန်တော်တွေဒီတော်နယ်အင်အားစုတွေပြည်သူတွေညီညွတ်နဲ့လုပ်ရင်မကြခင်မှာပြိုကွဲနိုင်တယ်ဆိုတော့ဒီအခုရပ်ပိုင်းမှာလုပ်တဲ့အပတ်ဒီတစ်ပတ်နှစ်ပတ်ဒီမှာဖြစ်နေတဲ့တော့ထိုးစစ်တွေကတတ်သိပြနေပါတယ်ထို့အတူပဲကျွန်တော်တို့အင်အားစုတွေကဒီဟာညို့သိမ်းတိုက်ပွဲဆင်နွှဲတဲ့ခါမှာဘောနော်ကျွန်တော်ညို့သိမ်းတိုက်ပွဲဆိုရဲညို့သိမ်းထားမယ်အရင်တော့ညို့တွင်တိုက်ပွဲတွေပေါ်ဆောင်တယ်ညို့တွင်မှာဝင်တိုက်တယ်စခန်းတွေကိုသိမ်းတယ်မင်းရှုတယ်ပြန်ထွက်သွားတယ်အခုကညို့သိမ်းတိုက်ပွဲညို့တွင်တိုက်ပွဲမဟုတ်တော့ညို့သိမ်းတိုက်ပွဲဆိုတာကျွန်တော်တော်လိုက်အင်အားစုတွေကဒီအချင်းဒီညို့ကိုထိန်းချုပ်ထားမယ်အုပ်ချုပ်မယ်ဘူခေါ်လင်းခရိုင်မှာဆိုတဲ့ခရိုင်အုပ်ချုပ်ရေးအရေးပေါ်အုပ်ချုပ်ရေးအဖွဲ့ကျွန်တော်အစိုးရဖွဲ့စည်းပြီးတော့မဟာမိတ်ကြီးเนี่ยปูด้วยพี่รอดีเคียนอุชุบด้วยซีซั่นนี้จ้ะเลยพ่อซีทาพี่ဖြစ်တယ်ဒါကြောင့်ဒီဟာကျွန်တော်အနေနဲ့ရှင်းဆက်သွားဖို့ပဲရှိပါတယ်ဆိုတော့ပြောကြချင်တယ်အဲ့
တော့အခုဒီရှမ်းပြည်မြောက်ပိုင်းကဒီတိုင်းသားညီနောင်မဟာမိတ်သုံးဘွဲစတင်တဲ့တစ်တုံညာနှစ်ခွန်စစ်စီရေးနဲ့ပတ်သက်လို့ရှင်ဒီနေ့လောက်သွားတဲ့ကားလုံးစီဝေးမှာဗိုလ်ချုပ်မြူးကြီးမင်းအောင်လိုင်းပြောသွားတာကတော့ဒါဒီလောင်ကစားကစခဲ့တဲ့မူရစ်ဆေးဝါးစတဲ့ပြဿနာပေါ့အဲ့ရနေရလာတဲ့ငွေကြေးတွေနောက်လောင်ကစားရတဲ့ငွေကြေးတွေတရားမဝင်လုပ်ငန်းတွေနဲ့လက်ပတ်ရင်းနဲ့မှဒီကိုကန့်မျိုးနယ်စုတွေချင်းချင်းဟိုဒါတိုက်ခိုက်ကြတာပေါ့နော်တိုက်ပွဲတွေဖြစ်တယ်ဆိုတဲ့အနေထားမျိုးပြောသွားတဲ့အပေါ်မှာရောဘလို့သုံးတယ်လဲရှင်ဘလို့မြင်လဲရှင
်မင်းဟောအကြမ်းဖက်မင်းအောင်နိုင်ကဒီတော်လိုင်းအင်အားစုဂျာတင်းမှာအချင်းချင်းသွေးကွဲအောင်နောက်ပြီးတော့တော်လိုင်းအင်အားစုတွေရဲ့တိတ်ခေါင်ခြောက်ဖို့စူးစမ်းတော့ဒါလိန်တယ်ပြီးပြောကြတာလူဟာဒီဟာအရာရောက်မှာပေါ့ဘာကိုကန်ဆိုတော့ကျွန်တော်တို့ မြန်မာနိုင်ငံထဲမှာနေလာတဲ့မြစ်ပေါင်းများစွာအရာနဲ့ချီပြီးတော့ဟာနေလာခဲ့တဲ့လူမျိုးတွေမျိုးနောက်ပြီးတော့ကျွန်တော်တို့ဒီညီနောင်ကုန်းပေါ်အထူးဖြင့်ကိုကန့်ဆိုရင်လည်းကျွန်တော်ညီဦးတော်ရဲစကတဲ့ဟိုပါညီဦးတော်ရဲအင်ဝါစုကြီးဟိုပါနော်ကုညီထပ်ပတ်ဒီပြောညီဦးတော်ရဲအထဲမှာပါဝင်နေတဲ့အဖွဲ့အစည်းတစ်ခုနော်တော်ရဲအဖွဲ့အစည်းတစ်ခုအရင်ကတော့အကြောင်းမျိုးကြောင့်ဒီတိတ်တိတ်ဆိတ်ဆိတ် low profile နဲ့ကုညီတဲ့ပါဝင်နေအခုမှတော့ထွက်လာပြီးတော့ထိုးစစ်တွေစီမျိုးအထူးတစ်ခွတိုက်ပွဲဝင်သူဘာလဲဆိုတော့ကျွန်တော်စစ်ရေးတခုတည်းမဟုတ်ပါနိုင်ငံရေးပါနိုင်ငံရေးအတွက်တိုက်ပွဲဝင်နေတာဒီညီတော်သုံးဖော်ရဲ့ statement ထဲမှာပါပါတယ်ဒီစစ်အာဏာရှင်စနစ်ကိုအမြင့်ဖြုတ်ဖို့အတွက်နောက်ဒီဟာနောက်ပြီးတော့ဒီမှာ transnational organized crime တွေပေါ့အရင်စစ်ကောင်စီရဲ့လက်ဝေခံလက်ခံတုတ်တွေဖြစ်တဲ့ပြည်သူစစ်တွေအုပ်ချုပ်တဲ့နေရာတွေသူတို့ကိုယ်ပိုင်အုပ်ချုပ်ရေးဌာနတွေမှာဒီ online ဒီလောင်းကစား online လိမ်ညာမှုတွေအများကြီးဖြစ်တယ်အဲ့ဒီ transnational crime တွေဟာဒီဟာကျွန်တော်တို့တိုက်ဖြတ်ဖို့အတွက်ဒီကိုကံပါဝင်တိုင်းလာအင်အားစုတွေတိုက်တော့နောက်ပြီးတော့အဲ့မှာပိတ်မိနေတဲ့လူတွေရှိတယ်အဲ့လူတွေကယ်ထုတ်ဖို့ဆိုတော့အဲ့တော့ငွေစေဝါဆိုတာလည်းလုပ်ပြီးပြောတယ်ငွေစေဝါဆိုတာလည်းအခုချိန်တော့စစ်ကောင်စီကအာဘီအမြောက်ပြုတ်နေတဲ့ဟာဖြစ်တယ်ဆိုတော့အခုဒီထိုးစစ်တွေတော်နေအင်အားစုတွေကိုကံပါဝင်တဦးကတအောင်ရခိုင်အပေါဝင်ဒီရှမ်းမြောက်မှာထိုးစစ်ဆင်နေတဲ့ခါလေးကဒီစစ်အာဏာရှင်စနစ်ကနေပြီးတော့လွတ်မြောက်ဖို့အတွက်ထိုးစစ်ဆင်နေတာမြို့သိမ်းတိုက်ပွဲတွေဆင်နွှဲနေတာစကမ်းသိမ်းတိုက်ပွဲတွေဆင်နွှဲနေမှာနောက်အားလုံးအဓိကရည်ရွယ်ချက်ကမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ကိုအမြင့်ပြုတ်ဖို့အတွက်ဟာတိုက်ဖြတ်တိုက်ခိုက်နေတဲ့ထိုးစစ်တွေကအစိတ်ပိုင်းတစ်ခုဖြစ်ဟာထိုးစစ်တစ်ခုဖြစ်တယ်ဆိုတော့ကြေကြာချင်ပါလေ
မိုင်းချင်းနိုင်ဆက်သွယ်မိမြန်တင်ပြပေးခဲ့တာပါရှင်မြန်မာနိုင်ငံနိုင်ငံရေးအချင်းသားများကုညီဆောက်ရှောက်ရေးအသင်းကိုလူခွေရေးဆိုင်ရာ Tulip ဆိုထိုင်းနိုင်ငံနယ်သာလန်တန်ယုံကချီးမြှင့်ပါတယ်။တကမ္ဘာလုံးမှာရှိတဲ့နယ်သာလန်နိုင်ငံတန်ယုံအသီးသီးကနေလူခွေရေးလှုပ်ရှားတဲ့အစုအဖွဲ့နဲ့လူပုဂ္ဂိုလ်၁၀ခုကိုဒီစုချီးမြှင့်ခဲ့တယ်လို့လည်းသိရပါတယ်။အဲ့ဒီနောက်လာမယ့်ဒီဇင်ဘာလချရင်တော့အဲ့ဒီစုရှင်၁၀ဦးတည်းကတဦးတစ်ဖွဲ့ကိုနယ်သာလန်နိုင်ငံနိုင်ငံခြားရေးဌာနကလူခွေရေးဆိုင်ရာ Tulip ဆိုထပ်မံချီးမြှင့်မှာဖြစ်ပါတယ်။ကနဝစင်တယုံတွေကပေးတဲ့စုကိုရရှိခဲ့တဲ့ AAPP အဖွဲ့ရဲ့ကိုစားအဖွဲ့ရဲ့တွဲဘက်အတွင်းမှုကိုဘူချီကဒီစုကိုလက်ခံရယူခဲ့ပါတယ်ဒီစုရရှိတာကြောင့် AAPP ရဲ့လူခွင့်ရေးဆိုင်ရာလှုပ်ရှားမှုတွေအတွက်ရောຫນွေဦးတော်လှန်ရေးရဲ့တန်တမာရေးဆိုင်ရာတိုက်ပွဲတွေအတွက်အင်အားဖြစ်စေမယ်လို့ယူဆတဲ့အကြောင်း AAPP အတွင်းမှုကိုဘူချီက VOA ကိုပြောဆိုထားပါတယ်ရှင
်အဓိကသူတို့ရွေးချယ်တာကတော့ကျွန်တော်တို့ကဒီမြန်မာပြည်ထဲမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျွန်တော်တို့မှတ်တမ်းတင်နေတာရှိတယ်။ကျွန်တော်တို့အထူးသဖြင့်တော့နိုင်ငံရေးအကျဉ်းသားတွေရဲ့အကြောင်းကိုမှတ်တမ်းတင်နေတာရှိတယ်။အဲ့လိုပဲဒီစစ်အုပ်စုကစစ်တပ်ကနေပြီးတော့တပ်ဖြတ်နေတဲ့ဒီအရတားပြည်သူတွေတကြွလှောက်ရှားသူတွေနောက်အဲ့ဟိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်တွေဒါတွေကိုတပ်ဖြတ်နေတဲ့ခါတွေကိုကျွန်တော်တို့ထုတ်ပြန်နေတာရှိတယ်။အဲ့ဒီထုတ်ပြန်နေတဲ့ထုတ်ပြန်ချက်ကနိုင်ငံတကာမီဒီယာတွေကလည်းအဓိကထားပြီးတော့ကျွန်တော်တို့ကိုပိုကားနေရတာရှိတယ်။အခုကကုလသမဂ္ဂဒီအိုချာလိုမျိုးအဖွဲ့လိုမျိုးတခြားဒီကုလသမဂ္ဂရဲ့အေဂျင်စီတွေကလည်း AAPP ရဲ့တရင်ချက်လက်တွေကိုတော်တော်သုံးနေရတာရှိနေတယ်။အဲ့ဒီအတွက်ဒီလိုမျိုးဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့စုံစမ်းတပါလှုပ်ဆောင်နေတဲ့အတွက်ကိုစုချင်းမြတ်တယ်လို့သူတို့ဘက်ကတော့ပြောပါတယ်။အရင်တုန်းကတော့ကျွန်တော်တို့ဒီမခင်အုံမာလို့ကိုသက်ဆွေဝင်တို့ရဘူးပါတယ်။ဆိုတော့တခြားလူတွေတော့ရဘူးလားမရဘူးလားတော့ကျွန်တော်မမှတ်မိဘူးပေါ့နော်။ဒီနေ့ရောက်ကတော့ကျွန်တော်တို့မှတ်မိတာမျိုးတွေရှိတယ်။ဆိုအဓိကတော့စုကတော့ဒီကျွန်တော်တို့ကိုပေးတာလေဆိုလို့ရှိရင်မြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေသူတို့ရဲ့ကျိုးချင်ကျော်တကယ်ဟိုကြံ့ကြံ့ခံနေမှုတွေတော့မြန်မာနိုင်ငံထဲမှာရှိနေတဲ့တော်လန်နေတဲ့ပြည်သူတွေကိုအသိမှတ်ပြုတဲ့အနေနဲ့ဒီစုကိုပေးရလို့ကျွန်တော်တို့လက်ခံဖို့ယုံကြည်ပါတယ်သူတို့ရဲ့ကိုယ်စားပဲကျွန်တော်တို့ကဒီစုကိုလက်ခံရယူတယ်လို့ပဲကျွန်တော်တို့ကပြောပါတယ်ဟိုယုံကြည်ပါတယ်ဒါပေမဲ့ဒီစုရဲ့ထူးခြားချက်ကတော့ကျွန်တော်တို့ဟိုစုကတော့နိုင်ငံတကာနေပြီးတော့လှုပ်ရှားမှုအသိမှတ်ပြုတဲ့သဘောပါ။အဲ့ဒီနောက်ကနေပြီးတော့ကျွန်တော်တို့ကနိုင်ငံရေးအရသူတို့ရဲ့နိုင်ငံရေးဝန်ကြီးဌာနတွေနဲ့ကျွန်တော်တို့စကားပြောဝင်ရတာပဲ။နောက်ပြီးတဲ့အခါကျတော့တခြားသောနိုင်ငံရေးဝန်ကြီးဌာနတွေနိုင်ငံရေးဝန်ကြီးတွေနဲ့ကျွန်တော်တို့ပို့ပြီးတော့ထိတွေ့ဖို့နေရတာပေါ့။အဲ့ဒီကနေပြီးတော့တန်တမာရေးအတိုက်ပွဲအတွက်ကိုပို့ပြီးတော့အားကောင်းလာနိုင်စေတဲ့အရာမျိုးတော့ဖြစ်လာနိုင်တယ်။ဆိုတော့ကျွန်တော်တို့ဒီတိုက်ပွဲပုံစံတွေတော့မှာကျွန်တော်တို့ဒီလက်နက်နဲ့ခုခံတော်လှန်နဲ့ဟိုအထက်ပြည်တွင်းထဲမှာတိုက်ပွဲတွေရှိမယ် ဒီဘက်မှာဆိုရင်တော့ကျွန်တော်တို့တန်တမာကြီးကတိုက်ပွဲကြီးရှိတယ်။ဆိုတော့ဒီလိုမျိုးဒီအတွင်းနဲ့အပြင်နဲ့ဟန်ချန်ကြီးပေါင်းဆက်တာမျိုးတွေဒီလိုနေရာမျိုးမှာတော့တန်တမာကြီးကတိုက်ပွဲတော့ကျွန်တော်တို့ပို့ပြီးတော့လည်းအားကောင်းလာနိုင်တဲ့အနေအထားမျိုးကြီးရှိလာနိုင်ပါတယ
်။ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းဆက်လို့ပါတယ်ရှင်။ရခိုင်ပြည်နယ်မှာရှိတဲ့ရက်ဖက်အဖွဲတချို့ကိုဒီလအတွင်းစစ်ကောင်စီကစစ်ဆေးတာတွေခီးသွွာလာခွင့်ပိတ်ပင်တာတွေရှိနေတယ်လို့ဒေသခံရက်ဖက်အဖွဲတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကလည်းရခိုင်အခြေစိုက်သတင်းဌာနတစ်ခုကိုစစ်ကောင်စီကဝင်ရောက်စီးနှင်းရှာဖွေပြီးဖမ်းဆီးတရားစွဲဆိုခဲ့တဲ့နောက်လက်ရှိမှာရခိုင်ရက်ဖက်အဖွဲစီးတချို့တင်းရှောင်နေကြရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုစော်မိုးကျော်ကပြောပြပေးပါအောင်ရှင်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်မတော် AA အဖွဲ့အစားစစ်ရေးတင်းမာမှုတွေတိုးလာနေသလိုစစ်ကောင်စီဘက်ကလည်းရခိုင်ပြည်နယ်အတွင်းစစ်ဆင်မှုတွေပိုပြီးတင်းတင်းကြပ်ကြပ်လှုပ်ဆောင်လာနေပါတယ်။ဒါအပြင်အရပ်ဘက်အဖွဲ့အစည်းတွေနဲ့သတင်းဌာနတချို့ကလည်းစစ်ကောင်စီကဝင်ရောက်စစ်ဆေးတာတွေလုပ်နေတယ်လို့ရခိုင်ဒေသခံအရပ်ဘက်အဖွဲ့အစည်းတခုရဲ့ပြောခွင့်ရသူကပြောပါတယ်
။အချိန်တွေကတော့ရုံးတွေကိုအရပ်ဘက်အဖွဲ့အစည်းရုံးတွေပြီးရင်တခြားသောရုံးတွေကိုဟိုစကစကပါဝင်လာရောက်ပြီးတော့သူတို့စီစိတ်တာတို့ဟိုသူတို့ဟိုတချို့သောအဖွဲ့အစည်းရဲ့ခေါင်းဆောင်တွေကိုခေါ်ယူပြီးတော့မင်းမင်းတာတို့ရှိတယ်ဆိုတဲ့အကြောင်းအရောကျွန်တော်တို့သိရတယ်ပေါ့လေနော်ဒါပေမဲ့တချို့သောအဖွဲ့အစည်းတွေကဒီပုံမှန်နေပြီးတော့သူတို့ရဲ့လုံခြုံရေးရတော့တိတ်ဟိုပွင့်ပွင့်လင်းလင်းပြောတာပုံစံမျိုးကတော့တိတ်မရှိနေဘူးအခြေအနေတော့ရှိတယ်ဆိုတော့အဲ့ဒါကတော့ခုနပြောတဲ့ကျွန်တော်တို့ဒီဟိုမင်းမင်းတာတို့စီစိတ်တာတို့သူတို့အာခွင့်ပြုချက်တွေမရှိဘဲခီးတော်လာမှုတွေကိုမလုပ်ဘူးဆိုပြီးတော့ကန်တဲ့ပိတ်ပင်တာတို့တော့အခုရှိနေတယ်ဆိုတော့တခုကတော့အဲ့ဒါတော့အဆင်ပြေအဲ့ဒါတော့မင်းပါလေပေါ့လေနော်ဟုတ်ကဲ့ပါ
ရခိုင်ပြည်နယ်မှာလုပ်ကိုင်နေတဲ့အရပ်ဘက်အဖွဲ့အစည်းတွေနိုင်ငံတကာ NGO တွေနဲ့ INGO တွေကိုစစ်ကောင်စီကမှတ်ပုံတင်ခိုင်းတာတွေရှိပေမဲ့အဖွဲ့အစည်းတော်တော်များများကတော့မှတ်ပုံမတင်ကြဘဲအာဏာသိမ်းစစ်ကောင်စီထံမှမှတ်ပုံတင်ထားတဲ့အဖွဲ့အစည်းကအ ਨੇ အချင်းလောက်သာရှိတယ်လို့ဒေသခံအရပ်ဘက်အဖွဲ့အစည်းကတာဝန်ရှိသူတွေကပြောဆိုပါတယ်လက်ရှိမှာစစ်ကောင်စီကရခိုင်မှာရှိတဲ့အဖွဲ့အစည်းတွေကိုဟိုတယ်တွေခန်းမတွေမှာတင်နန်းတွေအစည်းအဝေးလုပ်တာတွေကိုလုပ်ခွင့်ပိတ်ထားသလိုလုပ်ငန်းပိုင်းဆိုင်ရာတွေကိုလည်းပြုပြင်ပြောင်းလဲလုပ်ကင်နေရတယ်လို့လည်းအရက်ဘက်အဖွဲ့အစည်းတာဝန်ရှိသူတဦးကပြောပါတယ်
။ဒီမှာရခိုင်မှာကစစ်အစိုးရတွေကိုစစ်ဆင်နေတာတွေတော့ရှိတယ်။အဲဒီမှာခံရတဲ့အများစုအဖွဲ့စည်းအများစုကတော့ရေဂျစ်တာမရှိတဲ့အဖွဲ့စည်းတွေပေါ့နော်။အဲ့ဒီတာရှိတဲ့ဖွဲ့စည်းကလည်းခံရပါတယ်။ဘလို့ဆိုတော့အင်းညာမှာသူတို့ကအရင်တုန်းကလည်းဟိုရေဂျစ်တာတင်ဖို့ပြောခဲ့ရတယ်ရှိရဲ့။တချို့ကတော့မတင်ကြဘူး။တချို့ကတင်ထားရတယ်ရှိရဲ့။ဆိုတော့သူတို့ကကိုယ်ကဝင်စစ်တာတွေရှိတယ်။လောလောရနေတဲ့အပိုင်းမှာတော့ဒီလူချုံရဲပိုင်းရဲ့အချက်လက်လူချုံရဲပိုင်းနဲ့ဝန်ထမ်းတွေလူချုံရဲပိုင်းအလုပ်လုပ်ကြတဲ့ဆဲဆမလုပ်ကြနေတဲ့သူတွေရဲ့လူချုံရဲပိုင်းကိုစိုးရင်ရတာတော့ရှိတယ်။ပြီးရင်အလုပ်လုပ်တဲ့အပိုင်းမှာတချို့ဒီဝက်ပလန်တို့ပြောင်းသွားတာတို့အလုပ်လုပ်တဲ့ working style လို့ပေါ့နော် methodology ပါတော့ညာတော့ပြောင်းလိုက်ရတာတော့ရှိတယ်အဲ့ဒါမှာအခက်အခဲတွေအများကြီးရှိတယ်အဲ feature မှာသွားနေရတဲ့သူတွေမှာတွေ့တော့ဒီ TA ပေါ့သွားလာခွန်တွေ့အခက်အခဲကြုံရတာတွေအများကြီးရှိပါတယ
်ဒါအပြင်အခုလိုစစ်ကောင်စီရဲ့ကတ်သတ်ပိတ်ပင်စစ်ဆေးမှုတွေကြောင့်လက်ရှိမှာတော့အရက်ဘက်အဖွဲ့အစည်းတွေမှာလုတ်ကင်နေသူတွေထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းအရက်ဘက်အဖွဲ့အစည်းတခုမှလုတ်ကင်နေသူတူကပြောဆိုပါတယ်
။ဟောလုံရှုံရေးစိုးရတယ်ဆိုတာထက်ကိုပိုတယ်ပေါ့လေနော်ကျွန်တော်တို့ကအဲခေမချီတဲ့ဒီစစ်ဆောင်တွေအာဒီမှာမိုရိုက်တဲ့ခင်ပြူသူတွေဟိုတခြားသောကျွန်တော်တို့ဒီမစ်ပြစ်ခင်ဟိုဆွတ်ပြစ်ခင်လူအုပ်စုတွေကိုကျွန်တော်တို့ကဒီ humanitarian tip နဲ့ပတ်သက်ပြီးတော့ကျွန်တော်ဒီကိုကြီးပြည်စည်းရေးကိုကြီးပတ်ဖို့မှုတွေကလုပ်နေကြတယ်ဆိုတဲ့အခါမှာဒီလိုမျိုးလုပ်နေကြတဲ့အဖွဲ့အစည်းတွေကိုကဲတဲ့ပိတ်ပင်မှုတွေတားဆီးမှုတွေကတော်တော်များများရှိလာတဲ့အခါမှာကျွန်တော်တို့တော်တော်များများစိုးရတဲ့အချိန်ရှိတယ်ဒီဘက်မှာကျွန်တော်တို့အဲ့ဒီအပြင်ပေါ့နော်တချို့သောပိတ်ပင်မှုတွေကိုဟာမလို့ရဒီဟာမလို့ရကိုတဲ့ပါမသွားမယ်ဒီနေ့ပါရဲသွားမယ်ပါရင်ဆိုရတော့လေဟိုကြင်ကြအောင်စီစိုက်တဲ့ပုံစံမျိုးကလည်းရှိတဲ့အခါမှာဒီဘက်မှာကျွန်တော်တို့တအားကိုဟိုခက်ခဲတဲ့လှုပ်ဆောင်မှုတွေနဲ့ကျွန်တော်တို့ခင်မှာရှိတဲ့အရေးဖက်အဖွဲ့အစည်းတွေကဟိုရှင်သင်လှုပ်ဆောင်ရတဲ့အပိုင်းတော့ကျွန်တော်ရှိရှိပါတယ်ဟုတ်ကဲ့ပါ
ပြီးခဲ့တဲ့လကုန်ပိုင်းကလည်းရခိုင်ပြည်နယ်အခြေစိုက် DMG သတင်းဌာနကိုစစ်ကောင်စီကဝင်ရောက်စီးနင်းပြီးသတင်းတောက်တဦးနဲ့ရုံးဆောင်တဦးကိုဖမ်းဆီးထားသလိုသတင်းတောက်20ကျော်ကိုလည်းတရားစွဲဆိုထားပါတယ်။ဒါပေမဲ့လည်းဒီသတင်းတောက်တွေကိုဖမ်းဆီးတရားစွဲဆိုထားတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ထားတာမရှိသလိုအရဖက်အဖွဲ့အစည်းတွေဒေတာရင်းကုညီရဲ့အဖွဲ့တွေကိုကန့်တပ်ပိတ်ပင်ထားတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးလက်ရှိရခိုင်မှာစစ်ကောင်စီနဲ့ရခိုင်တပ်မတော် AA အကြားနားလည်မှုနဲ့အပြစ်ရထားတယ်ဆိုပေမဲ့ပြီးခဲ့တဲ့လတည်းကစတင်ခဲ့တဲ့2029စစ်စင်ရေးရှမ်းမြောက်တိုက်ပွဲတွေမှာရခိုင်တပ်မတော် AA ပါဝင်တာကြောင့်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ AA အကြားစီးရဲတင်းမာမှုတွေမြင့်တက်နေတာဖြစ်ပါတယ်စစ်ကောင်စီကဒေသခံတွေကိုစစ်ဆေးမှုတွေတင်းကျပ်ထားသလို AA ဘက်ကလည်းစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးတာတွေရှိနေပါတယ
်သောတာရှင်များရှင်စည်ရင်ချောက်ဖြူနဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကထုလုပ်ခဲ့တဲ့ရှေးဟောင်းရုပ်တူကြီးတစ်ခုကိုမပြတ်မစီပဲအီရတ်နိုင်ငံမြောက်ပိုင်းမှာပြန်ပြီးတော့တူးဖို့ရရှိခဲ့ပါတယ်။ဒီတူးဖို့ရရှိခဲ့တဲ့ရှေးဟောင်းရုပ်တူနဲ့ပတ်သက်လို့ကိုညံဝင်းအောင်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင
်။လာမာဆူးလို့ခေါ်တဲ့တကူးရှင်နတ်ရုပ်တူကြီးရဲ့ပုံသဏ္ဍာန်ကိုကြည့်ရင်လူဦးကောင်းနှစ်တိုးရိုင်းကိုယ်တိုင်နဲ့အတောင်မှန်လင်းပါတာကိုတွေ့ရမှာပါ။လူဦးကောင်းကတွေးတောမြုံမြင်နိုင်တဲ့ဉာဏ်ပညာပြည့်စုံခြင်းကိုရည်ညွှန်းပြီးနွားရိုင်းကိုယ်တွေကခွန်အားကြီးခြင်းကိုရည်ညွှန်းကတောင်ပံကလူရာကိုပေါ်ပါစွာပြန်တန်းသွားလာနိုင်တာအဖြစ်မက်ဆိုပိုတေးမီယန်ရှေးခေတ်ဟောင်းကာလာတို့ကသတ်မှတ်ပုံပေါ်ထားတဲ့ရုပ်တုမျိုးဖြစ်ပါတယ်။အော်တိုဘာလကုန်ပိုင်းအီရတ်နိုင်ငံမြောက်ပိုင်းမှာရှီအောင်သူတည်တနာပညာရှင်တွေတူးဖော်ရရှိခဲ့တဲ့ဒီရုပ်တုမှာလူရဲ့ဦးကောင်းပုံသဏ္ဍာန်အပိုင်းကရှိမနေတာကိုတွေ့ရတယ်လို့ဆိုပါတယ်တကယ်တော့အဲ့ဒီပျောက်ဆုံးနေတဲ့ဦးကောင်းအပိုင်းကိုဘက်ဂရက်မြို့တော်ကအီရတ်ပြတိုင်းမှာလက်ရှိထိန်းသိမ်းထားတယ်လို့ရှေးဟောင်းသုတေသနပညာရှင်ပါစကယ်ဘာလင်တန်ကပြောပါတယ
် The head of the Lamassu has been cut away and has been stolen and recovered during the 90s
ရှေးဟောင်းပစ္စည်းမှန်ကိုသမားတွေဟာ Lamassu ရုပ်ထုရဲ့ဦးကောင်းကိုဖျက်ပြီးခိုးထုတ်သွားကြတာပါဒါပေမဲ့အဲ့ဒီဥကောင်းအပိုင်းကို1990ပြည်လွန်ကာလမှာဘက်ဂရက်မြို့အကောက်ခွန်ဦးစီးဌာနကမှောင်ကိုသမားတွေလက်ထဲကနေပြန်လည်သိမ်းဆည်းနိုင်ခဲ့ပါတယ်။အခုတော့အဲ့ဒီဥကောင်းအပိုင်းကဘက်ဂရက်ပြတိုင်းမှာရှိနေတယ်လို့ထင်ပါတယ်။ကျန်တဲ့ကိုခန္ဓာအပိုင်းကိုတော့အခုကျွန်တော်တို့ဒီမှာပြန်လည်တူးဖို့တွေ့ရှိတာပါ။ရုပ်ထုရဲ့အနေအထားကအပြည့်အစုံမရှိသလောက်ပါပဲ။အတော်ကိုကောင်းတာမြင်ရလို့အလွန်ဝမ်းသာရပါတယ်။အခုတော့ဒီရုပ်ထုတစ်စုံလုံးနဲ့ပတ်သက်လို့ကျွန်တော်တို့လေ့လာနိုင်တော့မှာဖြစ်ပါတယ်။
ပါစကယ်ဘာလင်တန်ဟာပြည်내နိုင်ငံဆိုဘွန်တက္ကသိုလ်ကရှေးဟောင်းသုတေသနပါမောက္ခဖြစ်ပြီးအီရတ်နိုင်ငံကလာမာဆူးရုပ်ထုရှာဖွေတူးဖော်ရေးလုပ်ငန်းစဉ်ကိုဦးဆောင်နေသူလည်းဖြစ်ပါတယ်။သူ့ဘဝမှာဒီလောက်ကြီးမားတဲ့ရုပ်ထုမျိုးအရင်ကတူးဖော်ရရှိတာမျိုးမရှိဘူးလို့ပါမောက္ခဘာလင်တန်ကဝန်ခံပြောဆိုပါတယ်။လက်တလောတူးဖော်ရရှိတဲ့လာမာဆူးနိုင်ရုပ်ထုကြီးဟာအလေးချိန်18တန်ရှိပြီးအလျား12ပေခွဲအမြင့်73ပေနီးပါးရှိပါတယ်။ဒါလောက်ကြည့်တဲ့ရုပ်တုမျိုးကိုအရင်တုန်းကဆိုရင်အီဂျစ်တို့ကမ္ဘောဒီးယားတို့လိုနိုင်ငံမျိုးမှသာတူးဖို့တွေးရှိနိုင်တာလို့သူကဆိုပါတယ်။ဒီရုပ်တုအခုလိုရှာဖွေတွေးရှိနေတဲ့နေရာဟာ2014ခုနှစ်ဝန်းကျင်တုန်းကအစွန်းရောက် IS သွေးကြွတွေထိန်းချုပ်လွှမ်းမိုးထားခဲ့ပေမဲ့ဒီရုပ်တုကြီးကို ISD မမြင်အောင်ဒေသခံတွေကဖုံးဖိဖွက်ထားပေးတာကြောင့်ဒီရုပ်တုဖျက်ဆီးခံရတဲ့အရေးကနေလွတ်မြောက်လာခဲ့တာဖြစ်တယ်လို့ပမောက္ခဘာလင်တန်ကပြောပါတယ်။ဒီအတွက်ဒေသခံပြည်သူတွေကိုသူ့အနေနဲ့သိကျေးဇူးတင်တယ်လို့ဆိုပါတယ်။အီရတ်မြောက်ပိုင်းခိုဆာဘတ်ဒေသဟာပိုးတစ်ချိန်906 BC ခေတ်တုန်းကမဟာမြို့တော်ကြီးတစ်ခုပေါ်ပေါက်ခဲ့ပြီးပျောက်ွယ်သွားခဲ့တဲ့အဲ့ဒီမြို့ဟောင်းကိုပြန်လည်ဖော်ထုတ်နိုင်ဖို့ပြင်သစ်ပညာရှင်တွေစူးစမ်းခဲ့ကြရင်နောက်ဆုံးမှအခုလိုလာမာဆူးနတ်ရုပ်တုကြီးရှားဖွေဖော်ထုတ်နိုင်ခဲ့တာလို့ပြင်သစ်ပါမောက္ခဘာလင်တန်ကဆိုပါတယ်။
So the French excavation team in Khorsabad has been excavated this year, Gate 6.
Khorsabad မြို့ဟောင်းရဲ့ဝင်ပေါက်ဂိတ်နံပါတ်6နေရာကိုပြင်သစ်ရှေးဟောင်းသုတေသနအဖွဲ့ကဒီနှစ်ထဲမှာတူးဖော်ရေးလုပ်ငန်းစခဲ့တာပါ။အဲ့ဒီဂိတ်နံပါတ်6ဆိုတာ19ရာစုနှစ်မှာကတည်းကရှာတွေ့ထားပြီးတာဖြစ်ပါတယ်။အဲ့ဒီလိုစတွေ့ခဲ့ပြီးနောက်ပိုင်းဒီဒေသကိုစစ်တပ်ကသိမ်းပိုက်ခဲ့တာမျိုးလွန်ခဲ့တဲ့နှစ်တွေမှာဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအီရတ်ခတ်လူမျိုးစုလက်နက်ကင်တွေလွှမ်းမိုးခဲ့တာမျိုးအတော်လေးကိုရွှေရွှေထွေထွေရှိခဲ့ပါတယ်။ဒီဒေသထဲမှာနရုတ်ထူကြီးရှိနေတယ်ဆိုတာကိုပြင်သစ်ရှေးဟောင်းသုတေသနပညာရှင်တဦးကရှာတွေ့ခဲ့ပြီးသားဖြစ်တာမို့ကျွန်တော်တို့အဖွဲ့ကအခုလိုထပ်ပြီးတူးဖော်တာပါ။
ကိုစားဘက်ရှီအောင်မြို့ကြီးရဲ့အဝင်မဦးလို့ဆိုတဲ့အခုလာမာဆူရုပ်ထုကြီးတွေ့တဲ့နေရာဟာအီရတ်မြောက်ပိုင်းခေတ်သစ်မြို့တစ်ခုဖြစ်တဲ့မိုဆူးမြို့ရဲ့မြောက်ဘက်10မိုင်လောက်အကွာမှာတည်ရှိတာပါ BC 922ကနေ905တိအုပ်ချုပ်သွားခဲ့တဲ့ဒုတိယမြောက်စာကွန်ဘီရင်လက်ထက်မှာမြို့ကိုကာကွယ်ဖို့ဆိုပြီးဒီလိုရုပ်ထုကြီးတွေတိဆောက်ခိုင်းခဲ့တာလို့ပမောက္ခဘန်လင်တန်ကရှင်းပြပါတယ်ပြင်သစ်ရှီဟောင်းသူတည်တနာပညာရှင်ဖြစ်သူဗစ်တာပလေးစ်ကဒီမြို့ဟောင်းကို19ရာစုနှစ်တည်းပထမဆုံးချိန်ပြန်လည်ရှာတွေ့ထားပေမဲ့အရေးပေါ်ကာကွယ်ထိန်းသိမ်းရမယ့်နေရာအဖြစ်အီရတ်အာဏာပိုင်တွေကသတ်မှတ်လိုက်တဲ့1990ပြည့်လွန်ကာလကြမှာအများပြည်သူသိအောင်မြူဟောင်းတီနေရာပြမြေပုံကိုထုတ်ပြန်ခဲ့တာပါဒီသတင်းကြောင့်လဲတိုင်းပြည်မတည်မငြိမ်ဖြစ်နေချိန်ကာလအတွင်းမောင်ခိုသမားတွေကဒီရုပ်တုရဲ့ဦးခေါင်းကိုဖျက်ထုတ်ပြီးနိုင်ငံသားကိုရောင်းစားဖို့ခိုးထုတ်ပေမဲ့နောက်ဆုံးမှဖမ်းမိခဲ့ပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဂျင်းစီအားကစားအစီအစဉ်တို့ကိုမကြခင်မှာနားဆင်ကြရဖို့ရှိပါတယ်အခုရေဆုံးတော့ editor နဲ့ဆွေးနွေးကန်းကိုနားဆင်ကြရအောင်ပါညီနောင်မဟာမိတ်သုံးဖွဲ့အထူးသဖြင့် MNDAA ကုကံတပ်ဖွဲ့ရဲ့ရှမ်းမြောက်မှာထိုးစစ်ဆက်တင်ခဲ့တဲ့လက်တလောရီမန်းချက်ဟာသက်ဆိုင်ရာနယ်မြေတချို့သိမ့်ပိုက်ရေးဖြစ်နိုင်ပေမဲ့လက်ရှိမှာတော့နိုင်ငံအနှံ့စစ်ကောင်စီစန့်ကျင်ရေးတိုက်ပွဲတွေအရှိန်မြင့်လာစေပါတယ်ဒီအကြောင်းအခုတပတ်အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်စန္ဒာကိုမမျှသစီအောင်ကဆွေးနွေးတင်ပြထားပါတယ်ရှင
်မင်္ဂလာပါဥကျော်စန္ဒာရှင
်မင်္ဂလာပါအမျိုးရှင်
ဒီကပတ်တော့ကျမတို့ဒီခရက်မသေးတဲ့ရှမ်းမြောက်တိုက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြပါတယ်အခုဒီအခြေအနေတွေကဘယ်လောက်ထိကျေပြန့်နေပါပြီလဲဒီခရက်ကဘယ်လောက်ကျေပြန့်နေလို့ပြောလို့ရပါလဲ
ခရက်ကတော့လေးရိုက်ခတ်နေပါတယ်တော်လေးကျေပြန့်နေပါတယ်ပထမဆုံးရှမ်းမြောက်ဒေသကိုပြောမယ်ဆိုရင်ရှမ်းမြောက်မှာ MNDA အဖွဲ့နဲ့အပေါင်းအမရှင်နှစ်ဖွဲ့ပေါ်လေသူတို့ရဲ့တိုက်ခိုက်ရတဲ့ကြောင့်နေမီတော်တော်များများကို MNDA တွေကစိန်ထားနိုင်ပြီဖြစ်ပါတယ်သူတို့အရင်ဆုံးရှုံးခဲ့ရတဲ့နေမီတွေနောက်ပြီးတော့အစိုးရစစ်ခန်းယာနဲ့ချီပြီးတော့စိန်ထားတယ်လို့လည်း MNDA ဘက်ကထုတ်ပြန်ကြေညာချက်ထွက်ထွက်တွေ့ရပါတယ်အစစ်ကောင်စီကတော့တချို့ဝန်ခံတယ်ဒါပေမဲ့လောက်တိစိန်ထားတယ်ဆိုတာသူတို့ဝါဒဖြန့်တာဖြစ်တယ်လို့သာပြောပါတယ်ဆိုတော့နှစ်ဖက်ကတော့စစ်ဆိုတာတော့ဟိုဘက်ဒီဘက်အဲ့လိုပြောကြတာပေါ့လေဒါပေမဲ့တချို့ဒေသခံတွေစီကသတင်းဥမာအပြင်ကိုလင်းကြသွားပြီလို့လဲသတင်းရထွက်နေပါတယ်တင်းလန်းနေမှာပေါ့လေဆိုတော့နောက်အဲ့ဒီဘက်မှာပဲဒီဘာကြောင့်မဲရောဘာလို့ဘက်မှာလဲပဲအစိုးရယုံတွေကပိတ်ထားတယ်ယုံတက်ရရတော့ဘူးဆိုင်းဘုတ်တွေကိုဖွဲ့ထားတယ်သူတို့မိုးကဖြင်းနေတဲ့ကာထကြတယ်အဲ့ဝန်ထမ်းတွေကလည်းပဲကိုယ်အိမ်မှာတော့မနေရဘူးလုံခြုံတဲ့နေရာမှာစစ်တပ်တို့ဘာလို့မှသွားပြီးအိမ်နေရဆိုတော့ဒါလည်းအရသတင်းတွေအရသားတွေပြောတဲ့သတင်းကိုကျွန်တော်တဆင့်ကြားပါတယ်ဆိုတော့ဒါကရှမ်းမြောက်မှာတင်ကျပြတ်နေတဲ့အခြေအနေပါတနိုင်ငံလုံးကိုလည်းအများကြီးခရိုင်ခတ်နေပါဒီဟာဒီခမ်းရှမ်းမြောက်မှာအဲ့လိုဖြစ်တော့ကျန်တဲ့ဒီတော်လိုင်းရေးအင်အားစုတွေတိုင်းရင်းသား EAO တွေဒါ PDF တွေကလည်းပဲသူတို့ဘက်မှာစစ်ရှင်မြင့်ပြီးတော့စစ်ကောင်စီကိုပို့ပြီးတော့ PRP တိုက်ခိုက်လာကြတာကိုတွေ့ရပါတယ်ဆိုတော့ဒီအချိန်သာသိပ်ပြီးတော့ပြင်းထန်နေတဲ့ကြေဟာတော်လေးမှုနေတယ်တော်ကြီးထွက်နေတယ်လို့ပြောမှာဖြစ်ပါတယ်အ
ဲစစ်ကောင်စီဘက်ကတော့ဒီချင်းတွေပေါ်မှာဆက်ပြီးတော့ဒီထက်ပိုပြီးတော့တီးမခံတော့ဘူးနောက်ပိုချုံမှုကြီးမဲအောင်လည်းလည်းပြီးခဲ့တဲ့ဘက်ကပြောထားတာထိုးစစ်ဆင်တော့မယ်ပေါ့အဲ့တော့ထိုးစစ်ဆင်မယ်အလားလားမြင်ရပါပြီလား
အာကျွန်တော်ပထမဆုံးစဉ်းစားမိတာက ဒီတော့ဘိုဘီစီမခန်ဒေါ်ဘူးဆိုတော့အစောအထူးစစ်နေခါသူသိခံပြီးတော့လက်ပိုက်ကြီးနေခဲ့လားမိစီရပါတကယ်လို့သူအဲ့လိုပြောရုံမှန်ရင်ပေါ့သူသိခံနေခဲ့လို့တော့အသိခံလိုက်ရတာလားအစကတည်းကလည်းသူတို့ခုခံတိုက်ခိုက်နေရပဲလူတွေရဲ့လမ်းပေါ်ထွက်ပြီးဆန္ဒပြတာကိုတော့မှစီမခံမနဲ့ပြစ်ခတ်နေနေခဲ့တဲ့စစ်တပ်ကဒီသူတို့နေမျိုးဝင်စစ်နေအောင်သိခံပြီးကြီးနေခဲ့တယ်ဆိုတော့လုံးဝမဖြစ်နိုင်ဘူးလို့ထင်ပါတယ်ဒါသိလွယ်ကူရဲစင်ဒါကြပါလေ very symbol logic ပါပဲအဲ့လိုဖြစ်မှာပါဆိုတော့သူတို့ကတော့ပြန်တိုက်မှာပဲပြန်တိုက်ဖို့ဆိုတော့သူတို့ပြောဆံကြပါတယ်ဆိုတော့ပြန်တိုက်ဖို့ကတော့သူတို့ပြင်ဆင်မှာပဲသူတို့မှာလက်နက်အင်အားရှိတယ်ဒေဂူတိုရာရှာတို့ဆွေးရထားတယ်ထားပါတော့တိုက်လို့တဲ့စိတ်ဓာတ်ကောရှိကြသေးရဲ့လားသူတို့ဘက်ကရဲဘော်တွေဆိုပြီးတော့လည်းပြောရမှာဖြစ်ပါတယ်တလောတုန်းကပဲအဲ့ဒီဘက်မှာတာဝန်ကျနေတဲ့တိုက်ရင်ကောင်းရဲဘော်တွေတော်တော်များများလက်နက်တွေနဲ့တကွာဟိုဘက်ကိုဘယ်ပြောင်းသွားတာတွေအများကြီးကြားပါတယ်ဆိုတော့သူတို့လည်းစိတ်ဓာတ်တော်လေးပြက်ပြားနေပုံရပါတယ်။နောက်တော့ဖြင့်စစ်တပ်ကရဲဘော်တွေဟာအမိန်အာဏာကိုကြောက်လို့တိုက်နေရတာသာဖြစ်တယ်။သူတို့စိတ်ထဲမှာတိုက်ခင်တဲ့ဆန္ဒပေါ့လေ motive ကတော့သိပြီးတော့ပြင်းပြင်းထန်ထန်မရှိဘူးလို့ဆိုရင်မှတ်မယ်မဟုတ်ပါဘူးဆိုတော့သူတို့ကတော့တမန်ထိုးစစ်စင်မဲ့လောလောဆယ်မှာတော့မတွေ့ရသေးပါဘူး။ဘယ်ချိန်ထိုးစစ်စင်မလဲဘလောက်ပြန်သိမ်းပိုက်နိုင်မလဲဆိုတာတော့ဟာအတော်လေးမေးခွန်းထောက်ရမယ့်ကိစ္စဖြစ်ပါတယ်။
စစ်တပ်ကပြန်ပြီးတော့ထိုးစစ်ဆင်လာရင်ရောနေမျိုးတွေကိုပြန်ပြီးတော့သိမ့်ပိုက်နိုင်မယ့်အလားအလာရှိပါလား
ပြန်လဲသိမ့်ပိုက်နိုင်မယ့်အခြေအနေတော့မပြောနိုင်ပါဘူးကျန်တဲ့နေရာတွေမှာလဲလောလောဆယ်ကတော့သူတို့ပြန်သိမ့်ပိုက်နိုင်တဲ့အခြေအနေမတွေ့ရသေးပါဘူးပို့ပြီးတော့အင်အားဖြည့်ပြီးတိုက်နိုင်တယ်ဆိုရင်တော့တမျိုးပေါ့လေသူတို့တိုက်လို့စိတ်သိမ့်မရှိဘူးတိုက်မဲ့ရဲဘော်တွေနဲ့နေတယ်ထင်ပါတယ်ဒါကြောင့်ဒီနေ့တင်းလာနေမှာပဲကျွန်တော်သတင်းတပုတ်မြန်မာနောက်မှလာတွေ့တယ်ဘူဂျုံမူကြီးမြောင်းနိုင်ကစစ်တပ်ကစစ်တပ်သူတွေသွားပြီးတော့စာသင်နေမဲ့အချိန်မဟုတ်ဘူးစစ်တပ်ရမဲ့အချိန်အကုန်လုံးစီရန်ထွက်ကြဆိုပြီးတော့ညွန်ကြနေတယ်ဆိုတော့သတင်းတပုတ်တွေ့ရပါတယ်ဆိုတော့အဲ့ဒီစင်းနဲ့မှန်ခဲ့မယ်ဆိုရင်ပေါ့လေသူတို့ကတိုက်ခိုက်မဲ့လူတော်နဲ့နေတယ်လို့ယူဆမှာဖြစ်ပါတယ်
တရုတ်လက်ထောက်နိုင်ငံရေးဝန်ကြီးကဒီနိုဝင်ဘာ3ရက်ကနေ5ရက်မြန်မာနိုင်ငံကိုလာပါတယ်ဒီချိန်နေနဲ့ပတ်သက်ပြီးတော့ပေါ့ငင်းငင်းငင်းဆောင်ရွက်ကြဖို့သူတို့ဘက်ကလည်းအားလုံးမှတက်နိုင်သလောက်ပံ့ပိုးကူညီမယ်ဆိုပြီးတော့ပြောပါတယ်တရုတ်အနေနဲ့ကရောဒီကိစ္စမှာဘယ်လောက်ထိဆောင်ရွက်နိုင်မှာမလဲ
စိတ်ပြေလို့ကောင်းပါတယ်တရုတ်ခန်းကကျွန်တော်တို့ပြီးခဲ့တဲ့အပကလုခဲ့တဲ့အစီအစဉ်မှာကျွန်တော်တို့ကကျွမ်းကျင်သူတို့ကိုကျွန်တော်နှိပ်ပြီးတော့တရုတ်မီးစိမ်းမပြပဲနဲ့ဒီမဟာမိတ်သုံးဖွဲ့ကတိုက်ချင်မှတိုက်လိမ့်မယ်မီးစိမ်းပြလို့သာတိုက်တာဖြစ်နိုင်တယ်လို့ကျွန်တော်ခံမှန်းပြီးပြောကြခဲ့ပါတယ်ဆိုတော့အခုလည်းပဲတရုတ်ကတော့သူတို့ဘယ်အချိန်မှရက်ချင်တယ်ဆိုတာသူတို့ကစောင့်ကြည့်မှာပေါ့လုံဝရတင်းရက်တန်းချင်တယ်ဆိုတာသူတို့ကိုကန်းကနေမျိုးကိုလူချင်းတာကိုပြန်ယူပြီးပြီဆိုလို့ရှိရင်တော့အဲဒီလောက်မှရက်တော့စစ်တပ်ကအဲ့ဒီနေမျိုးစိမ့်ဖို့လိုရရင်တော့ရက်တော့လို့အဲ့မှာတင်းခိုင်ကောင်းခိုင်နိုင်ပါတယ်နောက်တပြည်လုံးအနေနဲ့ကြည့်မယ်ဆိုရင်လည်းပဲဒီခိုင်တို့ဘာလို့ဘယ်မှာတိုက်ပွဲကျယ်ပြန့်လာမလဲတရုတ်ရဲ့အကျိုးစီးပွားတွေရှိတယ်သူတို့မီးထားတဲ့တို့စိတ်ကန်းကိစ္စတွေလုပ်နေတဲ့ကိစ္စတွေဆိုတော့အဲ့ဒီကိစ္စကိုလည်းထိခိုက်အောင်တော့အဲ့ဒီအထိစစ်မြေပြင်ပြန့်နှံ့အောင်သူကအပင်းလေးမျိုးမဟုတ်ဘူးထင်ပါတယ်အဲ့မှာတော့သူဝင်တားရင်တားပါမယ်ဆိုတော့အခုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးအဲ့ဒီကိုရောက်သွားတဲ့အခါမှာလည်းသူကိစ္စကိုရေးထားတာတွေ့ပါတယ် writers မှာသူတို့တရုတ်လူမျိုးတယောက်ကတရုတ်ပြည်ဘက်ကိုဘုံထီလို့သိဆုံးသွားတယ်အများကြီးဒဏ်ရတယ်ဆိုတော့ဟုတ်ကဲ့သူကတော့အများကြီးစိုးရင်ပါသူတို့ဖော်ပြတာအဲ့ဒီဒေသမှာရှိတဲ့တရုတ်လူမျိုးတွေရဲ့အဆက်အဝင် life and property ညာကိုပြေးဝလုံခြုံအောင်မင်းတို့တာဝန်ယူပါဆိုတော့စတက်ကိုပြောတယ်နောက်ပြီးတော့ဒီဒေသတည်ငြိမ်ရေးအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြအောင်လို့ပြောပါတယ်ဒီပူးပေါင်းဆောင်ရွက်ကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်တစုံတရာမတုံ့ပြန်သေးပါဘူးသို့သော်သူတို့အတတ်နိုင်ဆုံးစူးစမ်းနေလို့သူကပြောပါတယ်စစ်ကောင်စီကနောက်တစ်ချက်ကတော့ဒီဟာကိုလည်းပြည်လဲအောင်ပြဿနာကို all parties ပဲပေါင်းစုကနှိမ့်ညာပါလို့သူပြောတယ်သူသုံးနှုန်းနဲ့အဆုံးသူအဲ့တော့ to properly handle the differences difference ကို properly handle လုပ်ပါတဖက်ဆောင်နဲ့အင်အားပြပြီးတော့ငါတို့နိုင်တယ်ငါတို့ဘာဘယ်လိုဆိုပြီးတော့မဖြစ်ရှင်းတဲ့မှန်မှန်ကန်ကန်ပေါ့လေမြတ်မြတ်တရားဖြစ်အောင်ဆွေးနွေးပါဆိုတဲ့ဘုံမျိုးပြောထားပါသူကမျှအောင်လုပ်မယ်ဆိုတော့တရုတ်နဲ့သူကစိတ်နှိစက်တဲ့ဖွဲ့စည်းတွေဖြစ်တယ်ဆိုတော့တရုတ်ရဲ့ကင်တွေမှုကဘယ်လိုလဲဆိုတာအထူးအရေးပါပါတယ်စောင့်ကြည့်ရမှာဖြစ်ပါတယ်အဲ့ဒါလည်းပဲ
အဲဒါနဲ့ဒီချိန်မှာပဲပေါ့ရုရှားသင်္ဘောတွေရောက်လာတာရောတိုက်ဆိုင်မှုလို့ဆိုနိုင်ပါလား
အာကျွန်တော်ဒီကိစ္စကိုဆွေးနွေးနေတယ်အဲ့ဒီဟာတရုတ်ဘယ်လိုပတ်သက်နေလဲဆိုတော့ပြောတယ်ပြောရင်ရုရှားသင်္ဘောတွေရောက်နေဆိုတော့လည်းပဲအောက်မှာဖော်ပြသင့်တယ်သတင်းသမားအနေနဲ့ဒီကိစ္စနဲ့ဒီလိုဆက်ဆက်နေပါလေဆိုတော့မပြောဘူးပေါ့ လူလူတရုတ်ကလူလူဖြံပြဖို့ပြောနေတယ်ဘလို့လုံနိုင်တဲ့အခြေအနေရှိရဲ့တစ်ချိန်တည်းမှာပဲရုရှားစစ်သင်္ဘောတွေကလည်းပဲရောက်နေပြီးတော့ရုရှားရေဓာတ်ဦးစီးချုပ်ကဗိုလ်ချုပ်မီးမန်နဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒါပရိသတ်ဆက်ဆက်စဉ်းစားနိုင်ဖို့လောက်ပဲကျွန်တော်ပြောမှာဖြစ်ပါတယ်ဘလို့ဖြစ်နိုင်ရဲ့ဆိုပြီးတော့ကျွန်တော်ဒီကိစ္စကိုနှီးကုန်းဆွေးယူပြီးတော့ပြောစရာတော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒါလည်းပဲအရေးကြီးတဲ့ကိစ္စပါတကယ်လို့ကျွန်တော်အမြင်ပြောရင်တော့ရုရှားဝင်မှာဟိုရုရှားတကယ်လို့ဒီကိစ္စမှာပါဝင်လာတယုတ်လည်းကြိုက်မှာမဟုတ်ပါဘူးအမေရိကန်လည်းမကြိုက်ပါဘူး။ဘာကြောင့်လဲဆိုတော့တယုတ်နဲ့ရုရှားဟာအခုလောလောဆယ်မှာအမေရိကန်ရဲ့ကြီးစွမှုကိုဆန့်ကျင်ပြီးတော့ရင်းနှီးနေကြပြီမဲ့အရင်ကအစင်သာပြိုင်ဘက်တွေပါကွန်မြူနစ်စနစ်ကလည်းပဲသူတို့ပြိုင်ဘက်ပါပဲ။ကွန်မြူနစ်ရုရှားဟာကွန်မြူနစ်တယုတ်ပြည်ကိုသူတို့နဲ့ဒန်းတူခွင့်ရေးကမ္ဘာစစ်ခုံမှာကိုစတာရီရူခေါ်တာမပြေးခဲ့ပါဘူး။အဲဒါတယုတ်ကမော်ဇီရူကရုရှားနဲ့လမ်းခွဲခဲ့ရတာအဲဒီကိစ္စလည်းအများကြီးပါပါတယ်ဆိုတော့အခုကိစ္စမှာလဲအရှိတောင်းအရှာဒေသကူတရုတ်ကသူရဲ့ backyard through chancery ခတ်ထားတဲ့နေရာလို့သူကစိတ်ထဲမှာယူဆထားတော့ဒီထဲမှာရုရှားကလာပြီးတော့ဝင်ရောက်ဆွဲဖက်တယ်ဆိုတာကတော့လုံးဝလက်ခံလို့မဟုတ်ပါဘူးဆိုတော့ရုရှားကရောက်ရှိနေတဲ့ဗမာပြည်ကိုဆိုတာဗမာပြည်ကတော့ဒါကိုအတက်ဆရာတစ်ခုနဲ့ဖော်ပြအောင်ဖော်ပြပါပေါ့လေဗမာဆရာနာပါနေပါကတော့သို့တော်လည်းပဲကျွန်တော်တွေအတွက်ရောပြည်သက်တွေတင်တော့ဆက်ဆက်ပြီးတော့စင်စားကြည့်ဖို့လောက်ပဲဖြစ်ပါတယ်။ညီကုန်းဆွေတို့ကမရဘူးထင်ပါတယ်။ရုရှားပါလိမ့်မယ်လို့ဒီမှာ
။အဲ့တော့ဒီရှမ်းမြောက်တိုက်ပွဲတွေရဲ့အလာကဘလို့ဖြစ်လာနိုင်မှာလဲ
။အခုတော့မပြီးနိုင်ပါဘူး။ကျွန်တော်ထင်တယ်တနိုင်ငံလုံးမှာရှိတဲ့ဒီ PDF တွေတော်လိုင်းအင်အားစုတွေပေါ့လေ။နောက်တိုင်းရင်းသားအင်အားစုတွေ NUG ဘာညာအကုန်လုံးကစစ်ကောင်စီကိုဆန့်ကျင်နေတဲ့လူတွေကအများအတက်သွားမဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်ဒီစီးရေးနိုင်ငံရေးအထူးကျွမ်းကျင်တဲ့ပညာရှင်တွေသုံးသပ်ကြတာလည်းပဲဒီလိုပဲမြန်မာနိုင်ငံရဲ့အခုတိုက်ပွဲပြည်သူစာ stalemate ဒီလိုစင်မတူနာမဆိုးအခြေအနေမဟုတ်တော့ဘူးဒီဘက်ကတော်လိုင်းအင်အားစုတွေ opposition လို့ဆိုတာပါသူတို့အဲ့ဘက်ကအားသာနေပြီဖြစ်တယ်အားသာတဲ့အခြေအနေဖြစ်လာနေဆိုတော့လူတိုင်းကစီးရေးနိုင်ငံရေးကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ကျွန်တော်ကတော့စီးရေးသမားတွေမဟုတ်တော့အဲ့ဒါကိုပဲသူတို့ရဲ့ကိုကားပြီးပြောမှာဖြစ်ပါတယ်ဆိုတော့အဲ့လိုဖြစ်လာနိုင်ပါတယ်တနင်္ဂနွေလုံးကအင်အားစုရဲ့လိုဝင်ဖြစ်လာရင်တော့
အဲ့တော့အရင်ကမေးခဲ့တဲ့မိကုန်းကိုပဲပြန်မေးရမယ်ဆိုရင်ငင်းငင်းရေးအလားအလာကိုမျှော်မှန်းနိုင်မှာမလား
ဝေးပါတယ်ဝေးပါတယ်တကယ်လို့ဒီစစ်ပွဲမှာပြတ်သွားတယ်ဆိုပါအောင်တော့ငင်းငင်းတဲ့နိုင်ငံတိဆောက်ဖို့အတွက်အဲ့အခုတစ်ဖက်ဖက်ကိုနိုင်သွားတယ်ဆိုရင်တော့ level blood below လောက်ပြီးတော့သူတို့ကနှိမ့်နိုင်ကြမလဲတနင်္ဂနွေလုံးငင်းငင်းရေးတိဆောက်ဖို့အတွက်ပစ်နေနဲ့လုပ်ကြမလဲဖက်ဒရယ်ဘာညာပြောနေရတဲ့ဘက်ဖက်ဒရယ်မှာလည်းပုံစံမျိုးမျိုးရှိပဲပုံစံနဲ့သွားရမှာလဲဆိုတော့အများကြီးအစင်းစင်းသွားရမှာဖြစ်ပါတယ်လွတ်လပ်ရေးပြီးဆွဲခဲ့တဲ့ဖွဲ့စည်းပုံကလေးကစပြီးတော့ရီဇက်ရှင်မှာကျင်းသုံးလာတဲ့ဖွဲ့စည်းပုံကလေးကဒါ quasi federal အစင်းဆောင်တဲ့စတန်ဆောင်တဲ့ဖက်ဒရယ်ပုံစံမျိုးဗမာပြည်ထောင်စုတစ်ခုမှဒီမှာတိုင်းပြည်တိုင်းနဲ့ပြည်တဲ့နောက်ပဲပြည်နယ်ငါးဦးထားပြီးတော့လုခရရတာဖြစ်ပါတယ်ဆိုတော့အဲ့စနစ်ကလည်းပဲဖက်ဒရယ်လို့ပုံစံပြည်ထောင်စုဆိုရဲစကားဟာဖက်ဒရယ်ကိုဘာသာပြန်မယ်ဆိုရင်အဲ့စကားအလှဆုံးစကားပါပဲပြည်ထောင်စုကိုစုထားတာသိကောင်းတဲ့စကားဖြစ်တယ်ဒါပေမဲ့ပြည်ထောင်တွေကိုစုထားတဲ့သဘောနဲ့လုံးဝမဖုတ်ခဲ့ဘူးအဲ့တိုင်းရင်းသားတွေသားတွေဟာပြည်ထောင်အနေနဲ့လည်းရည်တိခွင့်မရခဲ့ဘူးဆိုတော့တစ်ဖက်ဆောင်နေဆိုတော့အခုလည်းပဲဘယ်လိုပုံစံနဲ့သူတို့ညှိမလဲအဲ့လိုညှိလို့ပြည်လဲမှုရမှသာလေတကယ်စစ်မှန်တဲ့ညီညာရေးဆိုတာဖြစ်မှာပါဘုံဘုံရင်တော့မလို့ဒီလိုထင်ပါတယ်ဒီပွဲသူတိုက်ပွဲပြပြစီတိုင်းအောင်ပေါ့လေ
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသားရှင
်ကျေးဇူးပ
ါ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းတစ်ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြည့်ကြပါမယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်ခုတော့ဂျန်စီအစီအစဉ်အလှည့်ရောက်ပါပြီလူငယ်ဆိုတာဘာမဆိုစွန့်စားလောက်ကင်လို့စိတ်ရှိသူတွေဖြစ်ပါတယ်ဘယ်ရာကိုမဆိုလဲတည်ချင်တက်ချင်စိတ်နဲ့ကြိုးစားတတ်ကြသူတွေပါဒါကြောင့်ဒီသတင်းပတ်ဂျင်းစီအစီအစဉ်မှာလူငယ်တွေတည်ထားတဲ့အကြောင်းအရာတွေကတခုဖြစ်တဲ့စိတ်တဲ့ကြံ့ခိုင်မှုနဲ့ကိုယ့်ကိုယ်ကိုယုံကြည်မှုဘယ်လိုတည်ဆောက်ကြမလဲဆိုတဲ့အကြောင်းပြောကြမှာပါ lifestyle နဲ့ mindset coach တယောက်ဖြစ်တဲ့မတ်ရွှေစုလိုက်နဲ့ဂျင်းစီအစီအစဉ်မှာမတ်ခင်လေးစကားပြောထားပါတယ်ရှင်
မင်္ဂလာပါဂျန်စီတို့တက်ချင်ရောက်ပြီဒီတစ်ပတ်မှာတော့ဂျန်စီတွေရဲ့စိတ်ပိုင်းဆိုင်ရာကြံ့ခိုင်မှုနဲ့ကိုကိုကိုယုံကြည်မှုကိုတိဆောက်ဖို့အတွက်ဆိုရှယ်မီဒီယာမှာ life style နဲ့ mindset coaching လုပ်ပေးတဲ့ page လေးဖြစ်တဲ့သူမရဲ့ပေကန်ရှင်ကိုဖိတ်ခေါ်ထားပါတယ်နားထောင်ကြည့်နော
်အားလုံးမင်္ဂလာပါကျွန်မကတော့ဒီသူမ coaching platform မှာပေါ့နော် social media influencer တယောက်အနေနဲ့ရော life coach တယောက်အနေနဲ့ရောအနေနဲ့ရောလှုပ်ဆောင်နေတဲ့မတ်ရွှေစုလိုင်းဖြစ်ပါတယ်ရှင်
ကဲမရှိစုလိုက်လေဇုံပေါ်မှာရောက်နေပြီဆိုတော့ Gen Z ဆိုတာဘာလဲလို့သူမေးကြည့်လိုက်မယ်เนา
ะ Gen Z ဟာပြက်လဲပြက်ပါကြတယ်အဟုတ်နဲ့ပြေးတယ်ပေါ့เนาะသူတို့ဖြစ်ချင်တဲ့စိတ်လဲတော်တော်များတယ်လုံးမဲ့ kain မဲ့ချမဲ့ဆိုတော့စိတ်တော်တော်ရှိတယ်ပေါ့အဲ့လိုမျိုးအဟုတ်နဲ့ပြေးတယ်လို့ပြောချင်တယ်ပေါ့အဟုတ်နဲ့ပြေးတယ်စလာတဲ့ကအလုံးစားလုံးမဲ့ဆိုတော့ကိုယ်ပိုင်လုပ်ငန်းပဲလုပ်မယ်ဘယ်သူစီမှမလုပ်မလို့အဲ့ဒါမျိုးစားနိုင်ငံသားထွက်မယ်ထွက်ချပလိုက်မယ်အဲ့လိုမျိုးကများတယ်ပေါ့နော်ဘယ်လိုလုပ်ရမလဲပြောတာပြောလိုက်အဲ့ဒီဟာကိုသူလုပ်မယ်အဲ့ဒါမျိုးပေါ့တအားလဲ ambitious ဖြစ်ကြတယ်လို့မြင်တယ်အဲ့ဒါကျွန်မ page ကပြောတာလည်းပါတယ်လို့ကျွန်မရဲ့ပတ်ဝန်းကျင်မှာလည်း Gen Z လေးအများကြီးရှိတယ်ပေါ့နော်ဆိုတော့အကုန်လုံးကတအား ambitious ဖြစ်ကြတယ်လေတွေ့ရတကယ်ဆိုသူတို့ရောက်နေတဲ့နေရာကြီးလဲတော်တော်ရောက်နေပြီးနှင့်ရင်တော့မှဒီထပ်ပို့ပြီးတော့တေးကြတာကိုလိုချင်တဲ့ဆလောင်ကြတယ်ပေါ့နော်ဆိုတော့ဒါဟာကျွန်မဂျန်စီစီကနေလေ့လာမိတာဖြစ်တယ်သူတို့ကပြောရဲဆိုရဲကြတယ်နော်ဟိုကျွန်မတို့ဒီမြန်မာတွေမှာအရင်တုန်းကကြတော့အဲ့လိုမျိုးမပြောရဲမဆိုရဲဘူးဆိုတော့ဟာတခုပေါ့နော် stereotype တခုရှိခဲ့ပြီမြင်မယ်အခုကြတော့ဒီဂျန်စီတွေကိုကျွန်မကြည့်လိုက်ရင်သူတို့တအားပြောရဲဆိုရဲကြတယ်မကြောက်တတ်ဘူးပေါ့နော်သူတို့မှာ sense of risk ပေါ့ဆို sense of fear လို့ခေါ်တာပေါ့တိတ်အကြောက်မရှိဘူးလို့ကျွန်မမြင်တယ်ပေါ့နော်အဲမှာပဲဖြစ်ဖြစ်ဂျန်စီရေးစီမှာတွေ့ရတဲ့ quality တခုကအဲ့ဒါဖြစ်တယ်ဆိုတော့ကောင်းတဲ့ quality တခုပါပေါ့နော
်ဒီလောက်အရှင်ပြင်းပြင်းနဲ့သွားတာမှတခါတလေမှလမ်းပျောက်သွားတဲ့ခါတွေရှိရနော်အဲ့တော့ဒီလိုလမ်းပျောက်သွားတဲ့ချိန်တွေမှာဘယ်လိုလုပ်သင့်လဲမေးကြည့်မယ်
အဲ့ဒီစိတ်အဟုန်ကိုနောက်ကလိုက်ထိန်ပေးမယ်တရားလေးလည်းနည်းနည်းလိုတယ်လို့ကျွန်မပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့စိတ်ကအရှိန်နဲ့ပြည်ရဲ့ပေါ့နော်။ဒါကိုနောက်ကနေပြီးတော့လိုက်ပြီးတော့သူကတရားလို့ပြောလိုက်လို့ရှိရင်သူတို့ကဒါဟိုလူကြီးစကားပြောတဲ့ဆိုတာမျိုးဖြစ်သွားမယ်ပေါ့။ဒါပေမဲ့တကယ်တမ်းကျတော့ဂျန်စီတွေမှာလည်းသူတို့နဲ့လိုက်ဖက်တဲ့စိတ်ရဲ့တရားလေးလည်းနည်းနည်းစောင့်ဖို့လိုတယ်လို့ပြောချင်တယ်။အဲ့လိုမျိုးမစောင့်တဲ့အခါကျတော့ဒီတရားဟိုစိတ်တရားပေါ့နော်။စိတ်ရဲ့အထင်းလေးပေါ့။အဲ့လိုမျိုးရှိတဲ့အခါကျတော့မှဟိုပြေးတဲ့အခါလေပေါ့နော်အဟောင်းနဲ့ပြေးတယ်အတက်ကလေးရှိတဲ့အခါလေဒီအတက်ကိုရေရှည်ဖြစ်အောင် sustainable ဖြစ်အောင်ထိန်းနိုင်မယ်အဲအဲ့လိုမျိုးပဲကြာရင်လည်းအကြသက်သာမယ်เนาะကြာတဲ့အခါကြာလို့ရှိရင်လည်းဟိုဒီအကြာနေပြီးတော့ပြန်ထနိုင်အောင်ပြီးတော့ယုံထွက်နိုင်အောင်အတွက်ကိုဒီစိတ်ကိုတရားစောင့်တဲ့ဥစ္စာလေကုပေးတယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုဒီလမ်းပြောက်တယ်ဆိုတဲ့ဟာတွေပြောတဲ့ဟာတွေရှိတယ်နောက်တစ်ခုကတစ်ခုခုပြဿနာဖြစ်ရင်တစ်ခုခုနဲ့တက်သွားလို့ရှိရင်အဟောင်းနဲ့တော့ပြေးတာမှန်တယ်တနည်းအားမှာကိစ္စတစ်ခုခုနဲ့တက်သွားရင်အဲ့တက်သွားတဲ့ရနေပြီးတော့တော်တော်နဲ့ပြန်ပြီးတော့မထွက်နိုင်ပဲနဲ့အဲ့ဒီမှာလဲနေတတ်တယ်ပေါ့နော်ဆိုတော့ဒါတွေဟာစိတ်ကိုတရားစောင့်လို့ရှိရင်ဟိုတိုက်ရင်လည်းအထင်းလို့ရတယ်လို့ကြာရင်လည်းအကြသက်သာတယ်ဆိုတော့ဒါလေးတစ်ခုပြောချင်ပါတယ်ရှင်
ခုကလေးမရွှေစုလိုက် Gen Z တွေအတွက်အရေးကြီးတာလေးပေါ့နော် introvert ပဲဖြစ်စေ extrovert ပဲဖြစ်စေပေါ့နော်ကိုကိုကိုယုံကြည်မှုရအောင်ဘယ်လိုတိစောက်သင့်တယ်လို့ထင်လဲ
လူတိုင်းကအများသောအားဖြင့်တော့ 100% introvert 100% extrovert ဆိုတာမျိုးတော့မရှိပါဘူး။ဒါက introvert တယောက်ကို extrovert ဖြစ်အောင်လုပ်ပါလား extrovert တယောက်ကို introvert ဖြစ်အောင်လုပ်ပါလားလို့ဘယ်တော့မှမတိုက်တွန်းပါဘူး။အများအားကိုယ့်အနေကိုကိုယ့်အရှိလေးတိုင်းပဲနေဖို့အတွက်ကိုတိုက်တွန်းနေသူဖြစ်ပါတယ်။အဲတခုပဲကိုယ့်ရဲ့အလုပ်အကိုင်ကတောင်းဆိုတဲ့တချို့ skill တွေရပါနော်ကိုယ့်မှာလက်ရှိရှိနေတဲ့ပုံစံကို personality personality trait တွေပေါ့နော်ဆိုတော့ကို personality ကိုနည်းနည်းညှိပေးဖို့လိုတယ်ဆိုလို့ရှင်တော့ skill တခုအနေနဲ့တချို့နေရာလေးကို develop လုပ်လို့ရရှိတယ်ဥပမာဆိုရင်ကျမက introvert original ပေါ့မူလအဖြစ်ကျမက introvert ပါသို့တော့အလုပ်လုပ်တဲ့အချိန်မှာကိုက marketing ကိုရွေးချယ်တဲ့အခါကျတော့သူက marketing က communication အရင်များတယ်လေအဲ့လိုများတဲ့အခါကျတော့ကိုအလုပ်ထဲမှာနေပြီးတော့လိုအပ်တဲ့အတွက်ကြောင့်မလို့ဟိုကိုဝင်ဖြစ်အောင်လူတွေနဲ့စကားပြောတတ်အောင်ဒါမျိုးတွေကိုဟိုသင်ယူတဲ့အခါကိုကနည်းနည်း extrovert ဖြစ်သွားတယ်ပေါ့ဒါပေမဲ့ဒါကကျမ introvert ဖြစ်နေခြင်းကိုကုံယူလို့ချိန်ယူတာမဟုတ်ဘူးကျမယူလိုက်တဲ့ profession က marketing ဖြစ်နေလို့ချိန်ယူတာအဲ့လိုလုပ်ဖို့မလိုဘူးဆိုရင်လည်းမချိန်လို့ရတယ်ဒီနှစ်ခုနှစ်မျိုးလုံးမှာသူ့အနေနဲ့သူ quality တွေရှိတယ် extrovert မှာလည်း extrovert quality နဲ့ introvert မှာလည်း introvert quality ရှိတယ်ချိန်လိုက်စရာမလိုဘူးလို့ပြောချင်တယ်ပေါ့နော်ကိုရင်းရှည်လိုက်လာနိုင်တဲ့ကိုရဲ့ customized personality လေးကိုပဲတိဖို့နဲ့တိဆောက်ဖို့ပြောချင်ပါတယ်ပြီးတော့ဒါရေရှည်လဲကိုတကယ် commitment ပေးနိုင်တဲ့ဟာဖြစ်ရမယ်ပေါ့နော်အော်ကျမဆိုလို့ရှိရင်လည်းဒါ online မှာတမျိုးပြောပြီးအပြင်မှာတမျိုးလုပ်တာမျိုးမလုပ်ဘူးပေါ့ဆိုတော့ဒါဆိုရင်ဒီ personality ကကိုအမြဲ consistently အမြဲတောက်လျှောက်သွားနိုင်တဲ့ဟာဆိုလို့ရှိရင်ဒါလေးကိုပဲတိဆောက်ဖို့အတွက်ပြောချင်ပါတယ်ဟုတ်ဒါကိုလည်း confidence ပို့ပြီးတော့ရှိစေမယ်ပေါ့နော်ဟုတ်လုံယူထားတဲ့ဟာမဟုတ်ဘူးဆိုတော့လေ
self confidence လို့ခေါ်တဲ့ကိုကိုကိုယုံကြည်မှုဟာသိရေးကြီးတယ်နော်ဒီတစ်ပတ်တော့ဒီလောက်ပဲရှိတစ်ပတ်မှလည်းဂျန်စီတွေနဲ့အမြဲတွန်တွဲနေတဲ့အကြောင်းအရာလေးတခုကိုသူမနဲ့ဆက်ပြောမယ်ဆက်ဆက်ဆောင်ကြည့်နော်တတ
မခင်လေးရဲ့ဂျန်စီအစီအစဉ်ပါရှင်ဒီအစီအစဉ်ကိုတော့ကျမတို့ရဲ့ website စာပြင်နာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့သတင်းဖတ်ဆင်အားကစားအစီအစဉ်ကိုတင်ပြပေးပါမယ်အမေရိကန်ကနေဒါနဲ့မက္ဆီကိုနိုင်ငံတို့သုံးနိုင်ငံပူးရဲကျင်းပမယ်2026ကမ္ဘာဖလားဘောလုံးပွဲတွေကိုလက်ခံကျင်းပမယ်မြို့16မြို့ကို FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ကရွေးချယ်လိုက်ပါပြီဒီထဲမှာအဓိကကြတဲ့မြို့ကြီးအတော်များများပါခဲ့ပေမဲ့အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန်ဒီစီတော့မပါခဲ့ပါဘူး။ဒါနဲ့ပတ်သက်ပြီးသဘောထားအမြင်တွေနဲ့ဘာကြောင့်မပါတယ်လဲဆိုတာတွေနဲ့ပတ်သက်ပြီးဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာကိုရန်နိုင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပူးတွဲအရှင်ဖြစ်ကျင်းပမယ်2026ကမ္ဘာဖလားဘောလုံးပွဲအတွက်ကျင်းပမယ်မြို့တွေကိုရွေးချယ်လိုက်ပါပြီ။ဒီလိုကမ္ဘာဘောလုံးအဖွဲ့ချုပ်က2026ကမ္ဘာဖလားဘောလုံးပွဲအတွက်အဲဒီသုံးနိုင်ငံကလူကြီး16မြို့ကိုရွေးချယ်လိုက်တာပါ။စုစုပေါင်းမြို့22မြို့ကကမ္ဘာဖလားကျင်းပဖို့အတွက်ကြိုးပမ်းခဲ့ပြီးတော့အမေရိကန်က17မြို့မက္ကဆီကို3မြို့နဲ့ကနေဒါက2မြို့ရွေးခံခဲ့ရပါတယ်။အမေရိကန်မှာတော့ LA, San Francisco, Seattle, Kansas City,Dallas, Houston, Atlanta, Boston, Miami, New York, New Jersey နဲ့ Philadelphia မြို့တွေမှာကစားမှာဖြစ်ပြီးတော့ Mexico မှာတော့ Mexico City, Guadalajara, Monterrey မြို့နဲ့ Canada ဘက်ကတော့ Vancouver နဲ့ Toronto မြို့တွေမှာကစားမှာဖြစ်ပါတယ်။ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့အဲ့ဒီမြို့တွေအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ
်။ The most competitive process ever for the FIFA World Cup and of course congratulate the 16 cities I mean we'll have the world coming here
ဘာလာဘောလုံးပွဲအတွက်ကတော့ဒါကပြိုင်ဆိုင်မှုအများဆုံးလုပ်ငန်းစဉ်ဖြစ်ပြီးအရွေးခံရတဲ့မြို့အတွက်ဂုဏ်ယူပါတယ်တကဘာလုံးကဒီကိုလာကြမှာဖြစ်ပြီးတော့အရန်ကိုစိတ်လှုပ်ရှားစရာကောင်းတဲ့ပွဲဖြစ်မှာပါကျွန်တော်ပြောသလိုပါပဲဒါကကဘာပေါ်မှာအကြီးတဲ့ခမ်းနားဆုံးပွဲဖြစ်မှာပါ
မြို့ငီးရစီနဲ့အလီစတဲ့အရွေးခံရတဲ့မြို့တွေကမြို့ကန်တွေနဲ့တာဝန်ရှိသူတွေကတော့ကမ္ဘာဖလားကိုသူတို့မြို့မှာကျင်းပမှာဖြစ်တဲ့အတွက်ပျော်ရွှင်စွာနဲ့အောက်ဝဲခံနေကြပါတယ်။မြို့ကျစီပြည်နယ်အုပ်ချုပ်ရေးမှူးဖဲမာဖီကတော့
In as much as we want the early games there's one game we want. We want the last game.
ကျွန်တော်တို့အနေနဲ့အစောပိုင်းပွဲတွေမှာဒီမှာကစားနိုင်သလောက်ကစားစေချင်သလိုလိုချင်ဆုံးပွဲတစ်ပွဲကိုပြောပါဆိုရင်တော့နောက်ဆုံးပွဲကိုလိုချင်ပါတယ်။နောက်ဆုံး final ပါကမ္ဘာဖလားကိုကျွန်တော်တို့ရဲ့ဒီ Met Life တွင်ကြီးမှာကင်မြောက်စေချင်ပါတယ်ကမ္ဘာဖလားကိုဒီမှာမကစားဖို့ဆိုတာဘယ်လိုဖြစ်နိုင်မှာလဲနယူးယောက်မြို့ကြီးရဲ့ Liberty ရုပ်ထုကြီးရဲ့ Ellis Jones ရဲ့ကိုကြည့်လိုက်ပါဒါတွေကမတူကွဲပြားမှုတွေရွှေပြောင်းအခြေချသူတွေရဲ့မူလစင်းမြစ်တွေနဲ့ဘောလုံးဆိုတာကိုပေါ်ပြနေတဲ့အတွက်ကမ္ဘာဖလားကိုဒီမှာမကစားလို့မဖြစ်ပါဘူး
ယူကရိုင်းမျိုးတွေကတော့ဝါရှင်တန် DC, Baltimore, Denver, Nashville, Cincinnati, Orlando နဲ့ကနေဒါက Edmonton မျိုးတွေပဲဖြစ်ပါတယ်။အဲဒီမှာအမေရိကန်ရဲ့မျိုးတော်ဝါရှင်တန် DC ယူမခရိုင်းဘောမှာအတော်များများကတော့အံ့အားသင့်နေကြပြီးတော့မျိုးတော်ဖြစ်တဲ့ဝါရှင်တန် DC ကိုရွေးချယ်သင့်တယ်လို့ယူဆကြသူတွေလည်းအများအပြားရှိနေကြပါတယ်။ကမ္ဘာဖလားကျင်းပမဲ့မြို့တွေထဲမှာဝါရှင်တန်ကိုအရေးမခံရတဲ့ပတ်သက်ပြီးတော့ဝါရှင်တန် DC မြို့တော်တစ်ဝိုက်မှာနေထိုင်တဲ့မြန်မာလူရင်းကိုသမဟောင်းကိုရင်ထွေးကတော့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ကျွန်တော်94တုန်းကဒီနိုင်ငံရောက်နေပါပြီဒါပေမဲ့ရောက်ခါစားဆိုတော့မလဲမဝဲမတော်တဲ့မလာတဲ့ဆိုတော့ကျွန်တော်တို့ TV ရကြည့်ရတယ်အခုချိန်တော့ကျွန်တော်တို့2016လုံးမဲ့ဆိုတော့ပြီးတော့အာဝန်တန်တော့အမေရိကန်နိုင်ငံနဲ့ပါတယ်တွားကြည့်မယ်ဆိုပေမဲ့လေကျွန်တော်တို့ဝါရှင်တန် DC အပါခဲ့ဘူးဒါပေမဲ့ကျွန်တော်တို့ကမ္ဘာဖလားဝဲဆိုတာကြည်ရခဲ့ပါတယ်။ဒါကြောင့်မို့ဒီတစ်ခေါက်တော့ဘယ်နေရာမှာရောက်တဲ့နေရာမှာတွတ်ကြည့်မယ်ဆိုပြီးစိတ်ကတော့ဆုံးဖြတ်တယ်။ကိုတည်တဲ့လောက်ကတော့ကျွန်တော်တို့တည်တဲ့လောက်ကတော့နယူးယောက်တို့ဖီလာဒဲဖီးယားတို့ပါတယ်။ဖီလာဒဲဖီးယားဆိုလဲတော့အဲ9နိုင်လောက်ပဲကြာတယ်နယူးယောက်ကလည်းတော့အဲ6နိုင်လောက်ပဲကြာတယ်။အဲ့ဒါကိုအတွက်တော့ဒီတစ်ခေါက်တော့တွတ်ကြည့်မယ်လို့စိတ်ကဆုံးဖြတ်ထားပါတယ်ခင်ဗျာ။ဒါပဲဖြစ်စီကျင်တာပါဗျာ။ဝါရှင်တန် DC မှာဖြစ်စီကျင်တာပါဗျာ။ဝါရှင်တန်မှာ DC မှာဖြစ်တဲ့ခါကျတော့ကျွန်တော်တို့တွတ်ကြည့်ရတယ်ပို့ဖို့လွယ်ကူတယ်ပေါ့ဗျာ။အဲ့ဒါလိုမျိုးခံစားရပါတယ်ခင်ဗျာ
။ဝါရှင်တန် DC မှာဘာကြောင့်ကျင်းပတဲ့နယ်လို့မြင်တယ
်ဝါရှင်တန်ဒီဆိုတာအမေရိကန်နိုင်ငံရဲ့မြို့တော်ပဲလေမြို့တော်ကြီးတစ်ခုမှလာပြီးတော့ဖြစ်စီကျင်တာကျွန်တော် ့ဒီစီမှာနေခဲ့တဲ့သူဆိုတော့ဒီနိုင်ငံမှာဒီနိုင်ငံဒီမျိုးတော်မှာလုပ်ရင်တော့ကျွန်တော်တို့ကဒီမျိုးမှာနေတဲ့အတွက်ဖြစ်စေခြင်းနဲ့ဆန္ဒပါဒါပေမဲ့လည်းဒီပြင် state တွေမှာလုပ်လေကျွန်တော်တို့ကသွားကြည့်ဖို့တော့စိတ်ကူးလာပြီးသားပါဆုံးနဲ့ဆုံးဖြတ်လာပြီးသားပါရခင်ဗျာ
ဝါရှင်တန်ဒီစီကအစောပိုင်းမှာကမ္ဘာဖလားကိုကုဘာသာကိုကျင်းပခွင့်ရဖို့အတွက်ရှောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဘော်ဒီမိုးမြို့နဲ့ပေါင်းပြီးတော့ကျင်းပဖို့ချိန်ပန်းခဲ့တာပါအမှုအကူစနစ်ကမ္ဘာဖလားမှာတော့ဝါရှင်တန်က RFK ဘောလုံးခွင့်ကြီးမှာကစားခဲ့ပေမဲ့အခုအခါမှာတော့အဲ့ဒီခွင့်ကဖြိုးဖို့အတွက်လုပ်နေတာကြောင့်ဒီဒီချိန်မှာတော့ Maryland နဲ့ Washington DC ဆက်မှာရှိတဲ့ FedEx ခွင့်ကြီးမှာကစားဖို့အဆိုပြုခဲ့တာပါဒါပေမဲ့ FedEx ခွင့်ဟာလည်းကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မပြေသလို Washington မြို့ရဲက DC United ရဲ့ Audi ဘောလုံးခွင့်ကလည်းလူ1000ပဲဆက်လာကြောင့်ကမ္ဘာဖလားကျင်းပဖို့မဖြစ်နိုင်ပဲ Baltimore နဲ့ Washington နှစ်မြို့ပေါင်းပြီးကျင်းပဖို့နောက်ပိုင်းမှာလှုပ်ခဲ့ကြပါတယ်ဘော်ဒီမိုးမျိုးကအသစ်ပြန်လဲမွမ်မန်တီစောက်ထားတဲ့ MND ဘန်ရဲ့ဘောလုံးခွင်းမှာပွဲကိုကစားပြီးတော့ Washington ကအမျိုးသားရေးပြင်းနဲ့ရှောက်မှာပရိသတ်တွေနဲ့ကမ္ဘာဖလားပွဲကိုဆင်နွှဲဖို့အတွက်ဒီမျိုးနှမျိုးကတာဝန်ရှိသူတွေစီစဉ်ခဲ့တာဖြစ်ပါတယ်။အောက်သားဝေဖန်သူတွေနဲ့သုံးသက်သူတွေကတော့ Washington တဝိုက်ကဘောလုံးခွင်းတွေဟာကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မဟုတ်တာကြောင့်အယူမခံရတာလို့သုံးသပ်ကြပါတယ်။အမေရိကန်ဟာ1994မှာကမ္ဘာဖလားကိုအင်ရှင်ဖြစ်တဲ့ချိန်ကျင်းပဘူးတာကြောင့်အခုဒီချိန်သုံးနိုင်ငံပူးတွဲကျင်းပခွင့်ရတာကတော့သူ့အတွက်အင်ရှင်ဖြစ်ခွင့်ရတာဒုတိယအကြိမ်လို့ဆိုရမှာဖြစ်ပါတယ်။1994ခုနှစ်ကမ္ဘာဖလားတုန်းကတော့အမေရိကန်တဝန်းကမြို့ကြီး6မြို့မှာကျင်းပခဲ့ပြီးတော့အခုဒီချိန်မှာတော့အဲ့မြို့ကြီး6မြို့တဲက LA San Francisco New York New Jersey Dallas နဲ့ Boston မြို့တွေပဲပြန်ပြီးတော့ပါလာခဲ့တာဖြစ်ပါတယ်။ကမ္ဘာဖလားကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပေမဲ့လည်းဖွင့်ပွဲနဲ့နောက်ဆုံးဖိုင်နယ်ကိုတော့ဘယ်မှာကျင်းပမယ်ဆိုတာတော့မရွေးချယ်ရသေးပဲအဲ့အတွက်လည်းတခြားဆွေးနွေးနေပြီးတော့အချိန်ယူဆုံးဖြတ်သွားမှာဖြစ်တယ်လို့မစ္စတာအင်ဖန်တီနိုကပြောပါတယ်။ဒါပြင်မစ္စတာအင်ဖန်တီနိုကတော့ဘောလုံးဟာအဲ့ဒီ2026ခုနှစ်ကြာရင်အမေရိကန်ကအားကစားတွေမှာထိတ်ဆုံးဖို့ရောက်နေမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ And at the same time let me share a secret with you two guys and everyone here.By 2026
ဒီမှာရှိတဲ့သူတွေအားလုံးကိုလျှော့ဝှက်ချက်တစ်ခုကျွန်တော်ပြောပြပါမယ်အဲ့ဒါကဘာလဲဆိုတော့လာမယ့်2026ခုနှစ်မှာဘောလုံးဟာအမေရိကန်မှာနံပါတ်1ထိပ်ဆုံးအားကစားဖြစ်လာပါလိမ့်မယ်အဲ့ဒါကျွန်တော်ပြောရပါတယ
်2026ကမ္ဘာဖလားဘောလုံးပွဲကတော့၃နိုင်ငံပူးတွဲပြီးအရှင်ဖြစ်ကျင်းပမယ်ကမ္ဘာဖလားဘောလုံးပွဲဖြစ်သလိုအသေးရေအတွက်ကိုလည်းလက်ရှိရှိနေတဲ့32သင်းကနေ48သင်းအထိတိုးချက်သွားမယ်အထမဆုံးကမ္ဘာဖလားလည်းဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်သတင်းပတ်စင်တိုင်းစီစဉ်တင်ဆက်နေတဲ့အာကစားအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။ခြားသာပင်းနေမဲ့ခင်အတွက်သတင်းပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook စာမျက်နှာကမက်ဆင်ဂျာမှာလည်းဆက်ရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကချိုးဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးမှာဖြစ်ပါတယ်။စစ်ပွဲပြီးသွားရင်တော့ဂါဇာကမ်းမြောင်ကိုဘယ်သူအုပ်ချုပ်မလဲဆိုတာကိုပါလက်စတိုင်းတွေကဆုံးဖြတ်ရမှာဖြစ်ကြောင်းအမေရိကန်သမ္မတအင်ဗျူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ခာဘီကပြောပါတယ်။ Israel Hamas စစ်ပွဲကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးယာယီခိတ္တရထားဖို့အလှည့်ချဥက္ကဋ္ဌဂျပန်နိုင်ငံကဦးဆောင်တဲ့စီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေကဗုဒ္ဓဟူးနေ့မှာတောင်းဆိုလိုက်ပါတယ်။ရှမ်းမြောက်တိုက်ပွဲတွေဆက်တင်ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်နိုဝင်ဘာလ10ရက်မနက်ပိုင်းကနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုခေါ်ယူကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာအနာသိစစ်ကောင်းဆောင်က MNDAA ကိုကန့်တက်အနေနဲ့ဝါနယ်မြေအတွင်းမှာကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ခဲ့ကာတရုတ်နိုင်ငံတို့အဝေးဒိန်း drone တွေကိုအဓိကထားအသုံးပြုပြီးဘုံကျဲတိုက်ခိုက်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။အခုတိုက်ပွဲတွေကိုအဓိက MNDAA ကိုကတ်တက်ကမူရစေဝါထုတ်နိုင်ဖို့လောက်ကင်ဒေသမှာအာဏာတိစောက်တဲ့အနေနဲ့တိုက်ခိုက်တာလို့လည်းဆွတ်ဆွဲပြောဆိုသွားပါတယ်ရှင်။ ်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစုံမှုကျော်ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတူမီတာ1925 32တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအပိနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကေတထိုက်ပါ